Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မတ်လ19ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာဘိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေပါတယ် Rio နဲ့ဆိုရင် Light Meter 30.49 နဲ့ Light Meter 190အပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဂါဇာဒေသအယ်ရှီဖာဆင်းကိုဝင်ရောက်စီးနေရမှာတရက်သမား20ကျော်သေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်ဒီနေ့တဲ့ကမ္ဘာနိုင်ငံတစ်ဝက်ကျော်မှာယူကောက်ပွဲတွေကျင်းပမှုရှိနေချိန်မှာပဲသတင်းတူသတင်းမှားတွေရဲ့ချင်းချောက်မှုတွေမကြုံစဘူးတိုးလာတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကသတိပေးပါရယ်တရုတ်နိုင်ငံကြီးဝန်ကြီးရဲ့ဩစတြေးလျနိုင်ငံခီးစဉ်တွင်လက်ရှိဖြစ်နေတဲ့ကုန်သွယ်ရေးအငင်းပွားမှုတွေကိုအပြေထုတ်ဖွယ်ရှိတယ်လို့လေးလာသူတွေကသုံးသပ်ကြပါရယ
်အဲ့လိုထိတ်တန့်ရောက်သတင်းတွေဖြင့် TikTok ကိုအမေရိကန်ကပိတ်ဖို့စ조사နေတဲ့အတွက်တွေ့ကြုံရမဲ့စိန်ခေါ်ချက်တွေပြီးတော့ရခိုင်ကအရက်သားတွေထိခိုက်ဒိတ်ဆုံးမှုထိုင်းနိုင်ငံကစစ်ဘေးရှောင်ရိတ်ခါထောက်ပံ့သူတို့ရုပ်တရက်ဒိတ်ဆုံးသွားမှုစတဲ့ပြည်တွင်းသတင်းဆောင်ပါတွေကိုလည်းကြားကြရပါမယ်။ဒါပြင်ဆွန့်ပစ်ပလတ်စတစ်တွေကိုသဘာဝနီးနဲ့ခြေဖြတ်မဲ့သတင်းဆောင်ပါကိုလည်းကြည့်ရှုကြအောင်ပါ။အပတ်စဉ်စီစဉ်မှာတော့သတင်းနောက်မှဆုစီးပွားရေးလူမှုရှုခင်းနဲ့တသက်ရောင်သတင်းတော်တွေကိုရှုစားနားဆင်ကြပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းတော်ကပြောပြပါအောင်မယ်။
ကာဇာဒေသထက်ကအယ်ရှီဖာဆေယုံကိုမတ်လ17ရက်နေ့အစောပိုင်းကအစ္စရေးတပ်တွေဝင်ရောက်စီးနင်းခဲ့တဲ့အချိန်မှာတနက်သမား20ကျော်သေဆုံးခဲ့တယ်လို့အစ္စရေးတပ်ဖွဲ့ကပြောပါတယ်။ပါလက်စတိုင်းကျောင်းမကြီးအာနာပိုင်တွေကတော့ဒီစစ်စင်ရဲမှာလူအများအပြားသေဆုံးပြီးအဆောက်အုံတစ်ခုပြင်းထန်စွာမိလောင်သွားတယ်လို့ပြောပါတယ်။ဟာမတ်ကောင်းဆောင်တွေကဆေယုံကိုထပ်ပြီးတော့အသုံးချနေကြတယ်ဆိုတဲ့ထောက်လှမ်းရေးသတင်းတွေအရတိကျတဲ့စစ်စင်ရဲဆင်နွှဲခဲ့တာလို့အစ္စရေးတပ်ကပြောပါတယ်။ဒီအထူးတပ်ဖွဲ့မှာခြေလင်းတပ်တွေနဲ့တင်ကားတွေလည်းပါပါတယ်။လက်ရှိစစ်ဆေးမြင့်မြတ်နေတဲ့အကြမ်းဖက်သမားအဖြစ်တန်ရရှိသူ200ကျော်ရှိပြီးတော့ဆေးရုံဝင်တဲ့ကအကြမ်းဖက်သမား20ကျော်ကိုတုတ်တင်ဖယ်ရှားခဲ့တယ်လို့လည်းပြောဆိုခွင့်ရှိသူရေတပ်ဘိုချုပ်ဒန်နီယယ်ဟာဂါရီကပြောပါတယ်။စစ်စင်ရဲ့အတွင်းအစ္စရေးတပ်သားတအူတည်ဆုံခဲ့တယ်လို့လည်းပြောပါတယ်။ဟာမတ်တို့ကဆေးရုံကိုသူတို့အခြေစိုက်စခန်းအဖြစ်ပြန်လည်ထူထောင်ဖို့ကြိုးစားခဲ့ပြီးထွက်ပြေးတိမ်းရှောင်နေကြတဲ့အကြမ်းဖက်သမားတွေကိုနေရာပေးထားတယ်လို့လည်းဘိုချုပ်ဟာဂါရီကပြောပါတယ်။အစ္စရေးတို့ကတော့ဟာမတ်တို့ရဲ့ဘလူးကျိုးပန်းမှုမျိုးကိုမဆိုဆက်လက်တိုက်ခိုက်သွားမယ်လို့ပြောပါတယ်။စစ်ပွဲမတိုင်ခင်တုန်းကတော့အယ်ရှီဖာဟာဂါဇာကမ်းမြောင်မှာအကြီးဆုံးဆေးရုံဖြစ်ခဲ့ပြီးလက်ရှိမှာတော့ဂါဇာဒေသမြောက်ပိုင်းမှာဒစိတပိုင်းနာလက်ပတ်တိုင်းနဲ့ဆေးရုံတစ်ခုဖြစ်ပြီးအိုမဲအိမ်မဲအရသာရှားနဲ့ချီတို့ကိုလက်ခံထားတာဖြစ်ပါတယ်ယူကရိန်းနဲ့အမေရိကန်ပြည်ထောင်စုကြား80ပူပေါင်းဆောင်ရည်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့အမေရိကန်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်လင်ဆေးဂရမ်တို့တင်းလှနေမှာပြောဆိုဆွေးနွေးခဲ့ပါတယ်။လွတ်လပ်တဲ့နိုင်ငံအားလုံးလွတ်လပ်လုံခြုံစွာနေထိုင်နိုင်ရဲ့အတွက်ပူပေါင်းဆောင်မှုအားလုံးဟာရှေ့ရှေ့အတွက်ထိရောက်မှုရှိရမယ်လို့သမ္မတဇလန်စကီကသူ့ရဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာပြောကြားသွားပါတယ်။တင်းလှနေအစောပိုင်းမှာပဲမြို့တော်ကီးမှာအထက်လွှတ်တော်အမတ်ဂရီဟမ်ပါဝင်အမေရိကန်ကိုယ်စားလှယ်တွေနဲ့ယူကရိန်းသမ္မတတို့တွေ့ဆုံဆွေးနွေးခဲ့တာပါ။ယူကရိန်းတပ်ဖွဲ့တွေရဲ့အထူးလိုအပ်ချက်တွေထဲမှာ Patriot ဒုံးတွေ, ATACMS ဒုံးတွေ, F-16 တိုက်လေယာဉ်တွေနဲ့အမြောက်တွေပါဝင်တယ်လို့လည်းလွှတ်တော်မှ Graham ကိုသမ္မတ Zelensky ကပြောဆိုခဲ့တာပါ။ယူကရိန်းကိုစီးရဲအကူအညီတွေပေးအပ်နိုင်ရေး Washington မှာအပြင်းမထွက်သေးသလို Russia ရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာတော့အမြောက်ကြီးတွေနဲ့လေကြောင်းယာဉ်ကာကွယ်ရေးစနစ်တွေအတွက် American Dollar 48 Billion ဝန်းကျင်အရေးတကြီးလိုအပ်နေတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတော်ကကျော်မာဒီနေ့ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာလူမှုကွန်ရက်တွေဉာဏ်ရည်တို့နှီးပညာတွေအပါအဝင်နှီးပညာသစ်တွေကြောင့်သတင်းသူသတင်းသမားတွေရဲ့ချိန်ချောင်းမှုတွေမကြုံစဘူးတိုးလာတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်တောင်ကိုရီးယားနိုင်ငံဆိုးမျိုးကဒီမိုကရေစီထိပ်သီးအစည်းအဝေးမှာဝန်ကြီးဘလင်ကင်ကတင်းလာနေမှာအဲ့ဒီလိုပြောဆိုခဲ့တာပါလင်းမြစွာပြောင်းလဲနေတဲ့သတင်းလောကဟာအဲ့ဒီနည်းပညာတွေကြောင့်ပိုးပြီးတော့အရှိန်မြင့်လာသလိုသတင်းသူသတင်းမာတွေကလည်းတိုးလာတဲ့အတွက်ဘေးပတ်ဝန်းကျင်ကအဖြစ်ပြက်တွေပေါ်လူလူရဲ့အမြင်တွေပုံမရှုပ်ထွေးသွားစေတယ်လို့လည်းပြောပါတယ်။ COVID-19 ကာယရောဂါကာလအတွင်းသတင်းမာတွေကြောင့်လူပေါင်းတန်းနဲ့ချီကာကွယ်ဆေးမထိုးခဲ့ကြတဲ့အတွက်တစ်ခါတလေလူအသက်တွေဆုံးရှုံးခဲ့ရတာကိုလည်းဝန်ကြီးဘလင်ကင်ကထည့်သွင်းပြောကြားတော့ပါတယ်။ဥဒုရာသီပြောင်းလဲမှုဆိုရင်လည်းသတင်းမာတွေကြောင့်ဆောင်ရွက်မဲ့ကိစ္စတွေနှောင့်နှေးခဲ့ရတာကိုလည်းနောက်ထပ်သာတကားတစ်ခုအဖြစ်ထည့်သွင်းပြောဆိုတော့ပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပမယ့်2024ခုနှစ်ဟာထူးခြားတဲ့ရွေးကောက်ပွဲနှစ်တစ်နှစ်ဖြစ်ပြီးနိုင်ငံသားတွေရောကိုယ်စားလှယ်လောင်းတွေကြားမှာပါအခြေအတင်အငင်းပွားစရာတွေဖြစ်လာစေမဲ့သတင်းသူသတင်းမာတွေနဲ့ရှင်းဆိုင်ရလိမ့်မယ်လို့လည်းဝန်ကြီးဘလင်ကင်ကသတိပေးပြောကြားတော့ပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဟွာင်ယင်ဟာ9နှစ်တာကာလအတွင်းပထမဆုံးအကြိမ်အဖြစ်ဩစတြေးလျနိုင်ငံကိုဗိုလ်ထုနေမှာတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်မှာကောင်စီဝန်လုပ်ငန်းတွေနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့နိုင်ငံဆွေးနွေးကြမယ်ဆိုပေမဲ့လို့လက်ရှိပေါ်ပေါက်နေတဲ့ကုန်သွယ်ရေးအငင်းပေါင်းမှုတွေကိုလည်းအဖြေရှားဖို့ကြိုးပမ်းချက်တွေလွှမ်းမိုးနေလိမ့်မယ်လို့လှိလာသူတွေကသုံးသပ်ပါတယ်။ခီးစဉ်အတွင်းဩစတြေးလျဝန်ကြီးချုပ်အန်ဒနီအယ်ဘနီစ်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါင်းတို့နဲ့လည်းဝန်ကြီးဝေါင်းကြီးတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံခြားရေးဌာနကပြောပါတယ်။နိုင်ငံကြားပြင်းထန်တဲ့တဏ္ဍာရေးရာအငြင်းပေါင်းမှုတွေပေါက်နေချိန်2020ခုနှစ်မှာဩစတြေးလျပိုင်းအရက်ဩစတြေးလျဝိုင်းအရက်တွေကိုတရုတ်ကအခွန်စီချက်ထားတာကိုဖယ်ရှားပြေးခဲ့ကြဟာလဲအထူးကဆွေးနွေးမဲ့အစီအစဉ်ထဲမှာပါရှိပါတယ်တရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ COVID-19 ကပ်ရောဂါဆင်းမြစ်ကိုတီးခြားစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကထောက်ခံခဲ့တဲ့နောက်ပိုင်းဩစတြေးလျဝိုင်းအရက်တွေကိုတရုတ်တို့ကအခွန်စီချက်ခဲ့တာပါအဲ့ဒီလို့ရကြောင်းတရုတ်နိုင်ငံကဩစတြေးလျဝိုင်းတင်ပို့မှုတန်ဖိုးဟာဒေါ်လာ662တန်းကျော်ရှိခဲ့ရာက2023ခုနှစ်မှာတော့ဒေါ်လာ 6.6 တန်းအထိကျဆင်းသွားခဲ့ပါတယ်အီရန်နိုင်ငံမှာညဉ့်ညမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့လူအခွင့်အရေးချိုးဖောက်မှုကိုစနစ်တကျကျူးလွန်ခဲ့တဲ့လောက်ရအတော်များများဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအထိဖြစ်လာနိုင်တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမစ်ရှင်ကပြောပါတယ်အဖွဲ့ဝင်တုံးပါတဲ့အီရန်နိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကကုလသမဂ္ဂလူအခွင့်အရေးကောင်စီကိုပထမဆုံးတင်သွင်းတဲ့အစည်းအဝေးခါစားမှာအဲဒီလိုဖော်ပြထားတာပါ2022ခုနှစ်စက်တင်ဘာလ16ရက်နေ့ကအီရန်ဘာသာရေးရဲတွေရဲ့လက်ထက်မာရှာအမနီတည်ဆုံခဲ့တာနဲ့ပတ်သက်တဲ့ဆန္ဒပြပွဲတွေမှာအီရန်အာဏာပိုင်တွေကရာဇဝတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့အစည်းအဝေးခါစားမှာဆွဆွဲဖော်ပြထားပါတယ်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့ပြီးတော့နှစ်လအကြာမှာတော့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမစ်ရှင်ကိုဖွဲ့စည်းခဲ့တာပါအီရန်အစိုးရရဲ့ဆိုးဝါးတဲ့လူအခွင့်အရေးချိုးဖောက်မှုတွေထဲမှာဥပဒေမဲ့တည်ဆုံးတာတွေတရားလက်လို့တပ်ဖြတ်တာတွေမတရားဖန်ဆီးတာမတိုင်းကျင့်တာလိမ့်မိုင်းဆိုင်ရာအကြမ်းဖက်တာနဲ့လူတွေအလိုလိုပျောက်ဆုံးသွားတာမျိုးတွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်ရခိုင်ပဋိပက္ခအတွင်းကုညရေးလှုပ်သားတွေအပါဝင်အရသားတွေကိုနိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေနဲ့အညီအကအကွယ်ပေးဖို့ကုလသမဂ္ဂအသွေးမှုချုပ်ကထပ်မံတိုက်တွန်းတောင်းဆိုပါတယ်။စစ်မဲ့ဖြစ်ပွားမှုတွေကိုရဆိုင်ပြီးတော့ဒုက္ခတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့လည်းတိုက်တွန်းပါတယ်။မင်းပြမြို့နယ်အတွင်းလေကြောင်းတိုက်ခတ်မှုအပါအဝင်စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရသားအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြပါတယ်။မင်းပြမြို့နယ်အတွင်းမွတ်စလင်ကျေးရွာတစ်ခုကိုမတ်လ18ရက်နေ့ကစစ်ကောင်စီကလေကြောင်းတိုက်ခတ်မှုကြောင့်အရသား20ကျော်သေဆုံးပြီး20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကသတင်းရရှိပါတယ်။စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူး။ချစ်ခိုင်ပြည်နယ်ရင်းမူလာကလေးကရှိပြီးသားခွဲခြားဆက်ဆံမှုတွေနဲ့အားနည်းတဲ့လူမှုအတိုက်အဝန်းဟာအခုပဋိပက္ခတွေကြောင့်ပိုးပြီးအခြေအနေဆိုလာတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိပါတယ်လူမှုအတိုင်းဝန်ကြားတင်းမာမှုတွေတိုးမလာအောင်လို့သက်ဆိုင်သူအားလုံးကာကွယ်ကြဖို့လဲတိုက်တွန်းထားပါတယ
်မနက်ခင်းနောက်ဆုံးရသတင်းတွေကိုနားလည်ကြည့်ညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်တရုတ်ကုမ္ပဏီပိုင် TikTok ဗီဒီယိုအတူ application ကိုခန့်သတ်မဲ့ဥပဒေပြဋ္ဌာန်းမှုအမေရိကန်လွှတ်တော်ကကြိုးပမ်းရမှာစိန်ခေါ်ချက်တွေအများကြီးရှိနေတယ်လို့ George Town Tech လို့မှာမဟာဘွဲ့လုံးပညာသင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသုံးသပ်ပါတယ် TikTok ကိုအသုံးပြုနေတဲ့အမေရိကန်နိုင်ငံသားတန်း80လောက်တရားတဲ့80လောက်ရှိနေတာပါ application ကကိုယ်ရေးကိုယ်တော်ချက်လက်တွေကိုတရုတ်စိုးရအရွယ်တကူရယူနိုင်မှာကိုအမေရိကန်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်မြန်မာနိုင်ငံဝအမေရိကန်တချို့ရဲ့အမြင်တွေကိုဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နီယာအကြောင်းဆုံးတင်ပြပေးပါပ
ါ TikTok video application ကိုကိုယ်တိုင်လည်းအသုံးပြုခဲ့တဲ့နယူးယောက်ကမြန်မာနယ်ပွားအမေရိကန်တက္ကသိုလ်ကျောင်းသားကိုဖြိုးမင်းခန့်ကတော့ TikTok မှာအကောင့်ပိုင်ရှင်တွေတင်တဲ့ဗီဒီယိုမှန်သမျှပိတ်ပင်ကန့်သတ်တာမျိုးမရှိခဲ့ဘူးလို့သူ့တွေ့ကြုံကိုအခုလို VOA ကိုပြောပါတယ
်ဒီ TikTok ကဟောပေါ့တုံးရလည်းလွယ်ကူတယ်ပြီးတော့ဒီလူငယ်တွေအကြိုက်ပေါ့နော်လူငယ်တော်တော်များများလည်းကြိုက်တယ်ဘာလို့လဲဆိုတော့သူဥမာဗျာဟိုဒီ Facebook တို့ဒီ social media platform တွေတော်တော်များများ Instagram တို့ Facebook တို့ app တော်တော်များများဆိုရင် ဟွာဗောဟိုပုံတင်လိုက်တယ်ပဲထားဗျာဟိုနာမည်ကြီးဖို့ဆိုတာခက်တယ်ဗျာတိလာဟိုနည်းနည်းဟို privacy နည်းနည်းရှိတယ်ထိတောက်ကြတော့ဥမာတစ်ခုဗီဒီယိုတစ်ခု contact တစ်ခုကောင်းတယ်တင်လိုက်တယ်ဆိုရင်အဲ့ဒီမှာ follower ရှိမရှိရှိအချိန်တန်ရင်နောက်5မိနစ်7မိနစ်လောက်နေရင်သူက viewer ခဏလေးနဲ့တက်တက်သွားတယ်ဗျာ20 30အဲ့လိုတစ်ဖြည်းနဲ့တက်တက်သွားတယ်ဗျာ
ဒါပြင်ကိုတင်လိုက်တဲ့ဗီဒီယိုအတိုလေးကိုလူကြိုက်များသွားပြီး follower တွေအများပြားရပြီဆိုရင်ဝင်ဝေပတ်စံရတာဟာ Facebook YouTube တို့လို social media တွေနဲ့ကွာခြားတယ်လို့လည်းကိုဖြိုးမင်းခန့်ကဆိုပါတယ
်ညီမကြီးမှတော့မသိဘူးဗောနော်ဒီမှာဆိုရင်တော့ဒီ TikTok ကသူကပတ်စံရဘူးလို့သူကလွဲကူတယ်ဘာလို့လဲဆိုတော့ဒီ follower 3000ဆိုတာ1000ဆိုတာလည်းအဲ့လိုမျိုးရှိရမယ်သူလိုအပ်တဲ့ဒီ3ခုပြည့်ပြီဆိုတာနဲ့သူကဟိုပတ်စံရဘူးဟာကိုသူသူ app platform မှာသူဖွင့်ပေးရပေါ့အဲ့ဒါကျွန်တော်ကြားတာပေါ့နော
်ဒါပေမဲ့ TikTok မှာဆိုးကျိုးတွေရှိနေတယ်လို့ကိုရေးကိုတာအချက်လက်တွေကိုအလွယ်တကူသိနိုင်တာသူ့အတွက်စိတ်နှောက်ရှက်ဖြစ်စေတယ်လို့ကိုဖြိုးမင်းခန့်ကဆိုပါတယ
်ကျွန်တော်ဟိုအခုတော့ကျွန်တော်ဟိုတိတ်မတုံးပြဘူးဒါပေမဲ့အရင်ကတော့တုံးပြတယ်ဒါပေမဲ့သူကအဲဟိုတခြား social media platform တွေနဲ့တော့မတူဘူးဗျာဘာလို့လဲဆိုတော့ဥမာဟို virus နည်းနည်းဖြစ်တဲ့ဟာကြီးပေါ့နော်တနက်ပြစ်တာတော့ဘာလို့ညာလို့ဆိုရင်သူကအတိအကျကြီးသူကပေါ်တယ်ဗျာတိလားဟိုအလိုမျိုးမဖြတ်ထားဘူးဗျာတိလားချက်ချင်းဟိုနှိပ်လိုက်တာနဲ့သူကအကုန်ပေါ်တယ်ပေါ့ဟိုကျွန်တော်တုံးမှာပေါ့နော် TikTok ရဲ့ကျွန်တော်မကြိုက်တဲ့အချက်ပေါ့နော်လူတယောက်အကောင့်ကိုကျွန်တော်ဝင်ကြည့်မယ်ဆိုရင်အဲ့ကျွန်တော်ကြည့်လိုက်တဲ့လူကကျွန်တော်ကြည့်ရဆိုတာသူကပေါ်တယ်ဗျာအဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့တိတ်ပြီးတော့ privacy တိတ်မရှိဘူးတော့ခံစားရတယ်ဗျာ
American အောက်လို့တော်မှာတော့ပြီးခဲ့တဲ့ဗုဒ္ဓဘုရားက TikTok video အတူ application ကိုပိုင်ရှင်ဖြစ်တဲ့တရုတ်ကုမ္ပဏီ ByteDance နဲ့ခွဲထွက်ဖို့ဒါမှမဟုတ် American မှာအသုံးပြုတာကိုပိတ်ပင်တာနဲ့ရင်ဆိုင်ရမယ့်ဥပဒေမူကြမ်းကိုအတည်ပြုခဲ့တာပါ TikTok ကိစ္စ American လွတ်တော်မှာအငင်းပွားနေတဲ့အချက်နဲ့ပတ်သက်လို့ Georgetown တက္ကသိုလ်မှာလူထုရေးရာမူဝါဒဘာသာရပ်မှာမဟာပွဲလွန်တင်ကြားနေတဲ့ကိုဝင်းကိုကိုအောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် TikTok ကို direct ban လိုက်မယ်ဆိုရင်တော့ဒါကျွန်တော်တို့လေ့လာတွေ့ရှိတဲ့ statistic အချက်လက်တွေအရအနည်းဆုံးတော့၃ပုံတစ်ပုံ American နေရင် internet အသုံးပြုတဲ့လူ၃ပုံတစ်ပုံကတည်င်းချက်လက်တွေပြီးရင် entertainment နဲ့ပတ်သက်တဲ့အကြောင်းအရာတွေကို TikTok ကနေပြီးတော့ရရှိနေတယ်လို့ survey ဒီမှာတွေ့ရှိတာတယ်နောက်တစ်ချက်အနေနဲ့ဒီ TikTok ကိုပုံမှန်မူတည်နေတဲ့စီးပွားရေးလုပ်ငန်းအသေးစားစီးပွားရေးလုပ်ငန်းတွေရတယ်အများအများရှိတယ်ဗောနော်ဆိုတော့ American user 180ဝန်းကျင်ရှိတယ်လို့ဒီ TikTok ကနေပြီးတော့ထုတ်ပြန်တာအဲ့တော့ဒါကြီးကဟိုနေချင်းညချင်းဘန်လိုက်တယ်ဆိုရင်တော့မှအာဒါကနံပါတ်၁ချက်ဟိုအများကြီးကိုထိခိုက်စေနိုင်တယ်ဗောပြီးတော့ပြီးတဲ့အချိန်မှာဒီနေ့ခေတ်က Virtual Private Network လို့ခေါ်တဲ့ VPN ဤပညာတွေလည်းရှိနေတယ်ဗောနော် VPN ဤပညာတွေဖြစ်တဲ့အတွက်ကြောင့်ဒီအောင် ban နဲ့ဆိုရင်လေ official ban နဲ့ဆိုရင်လေ American မှာ ban ခဲ့တယ်ဆိုရင်တော့မှလူတွေက virtual private network ကိုသုံးပြုပြီးတော့ TikTok ကို access လုပ်မှာပဲပေါ့လေဘလို့ပဲဖြစ်ဖြစ်တရုတ်ဘက်ကတရုတ်နိုင်ငံမှာလည်းကျွန်တော် ban ထားတဲ့ဥပမာ YouTube တို့Facebook Instagram တွေလည်းသုံးချင်တဲ့လူတွေက VPN ကိုအသုံးပြုပြီးတော့ကြော်ခွာပြီးတော့သုံးကြတာပဲအဲ့တော့ဒီຢာကဟိုပြင်းပြ ban နဲ့ဆိုတာက server ထဲမှာရှိတာဒါပေမဲ့ဒီနေ့သိမြင်နည်းပညာတွေအသုံးပြုပြီးတော့ဘဲနာတဲ့အရာတွေကိုကြော်ခွားပြီးတော့သုံးပြလို့ရတယ
်။ American အနေနဲ့ TikTok အရေးဘလို့အပြေရှာတင်တယ်လဲဆိုတော့အမြင်ကိုတော့ကိုဝင်းကိုကိုအောင်ကအခုလိုပြောပါရယ်
။ဒီလို TikTok ကိုဘန်လိုက်တယ်ဆိုရင်တော့ American အနေနဲ့ diplomatically ထိခိုက်ဝါရုံတာကထိခိုက်မှုဖြစ်နိုင်ုံတာမက American ရဲ့ core value တစ်ခုဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်တာမျိုးလည်းရှိပါတယ်။ပြီးတော့ဒီလို app တစ်ခုကိုဘန်လိုက်တယ်ဆိုရင်လည်းဒါနောက်ထပ် consequences တွေဒီအနေနဲ့နောက်ထပ် mobile application တွေ ban တာမျိုးတွေမဖြစ်နိုင်ဘူးလို့ပြောလို့မရနိုင်ပါဘူးဒီအတွက်ကြောင့်ဒါ American core value တခုကိုလည်းထိခိုက်နိုင်တယ်လို့ core value ဖြစ်တဲ့ freedom of speech ကိုလည်းထိခိုက်နိုင်လို့နောက်ပိုင်းနည်းပညာလုပ်ငန်းတွေအတွက်လည်းဆိုပြောရဲထိန်းချုပ်မှုတခုလိုမျိုးတည်ရောက်မှုဖြစ်ွားနိုင်တယ်လို့လည်းကျွန်တော်အနေနဲ့မြင
် TikTok ကနေအမျိုးသားလုံခြုံရေးကြိုးပောက်နိုင်တယ်ဆိုတဲ့အချက်နဲ့ကန့်သက်တဲ့ဥပဒေမူကြမ်းကိုလက်ရှိအောက်လွှတ်တော်ကအတည်ပြုလိုက်ပေမဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ရဖို့လိုနေပါသေးတယ်သမရဘိုင်ဒန်ကတော့အထက်လွှတ်တော်ကအတည်ပြုပြီးဆိုရင်သူ့အနေနဲ့လက်မှတ်ရေးထိုးပြဋ္ဌာန်းဖို့အစဉ်သင့်ဖြစ်နေကြောင်းပြောကြားထားပါတယ်ရှင
်။ TikTok ကနေအခုရခိုင်ဒေသကြီးပုံကိုတင်ပြပါအောင်မယ်။ရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်တော်အကြမ်းမှတိုက်ပွဲတွေပြင်းထန်ရရှိပြီးတော့အရသာထိခိုက်ဒေဆုံးလာတွေလည်းတိုးလာနေပါတယ်။ရခိုင်မြောက်ပိုင်းမင်းပြားမြို့နယ်မှာ Master 16နှစ်မနေ့ပိုင်းကလေကြောင်းပစ်ခတ်မှုကြောင့်အရက်သား20ကျော်သေဆုံးသွားပြီး20ထက်မနည်းတန်းရရှိခဲ့ပါတယ်။ ပေါ်တော်မျိုးနယ်မှာလည်းမတ်လ18ရက်နေ့ကလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်အရသာ4ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကသတင်းအဖြစ်ဆုံးပြပို့ထားတာကိုကိုသားညူကပြောပြမှာပါ
။ရခိုင်တပ်တော်၏တင်ပိုက်ထားတဲ့မြို့တွေကတခုဖြစ်တဲ့မင်းပြားမြို့နယ်တာဒီမွတ်စလင်ခြေရွာကိုမတ်လ18ရက်နေ့မနက်ပိုင်းကစစ်ကောင်စီကလေယာဉ်နဲ့ဗုံးကျဲတာကြောင့်အရသာ20ကျော်သေဆုံးပြီးတော့တခြား20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့တာဒီခြေရွာဒေသခံမွတ်စလင်တဦးကပြောပါတယ်။ဒေ
သက21ယောက်ဒါရရရှိသူက23ယောက်ပေါင်း24ယောက်ဒါရပြင်းတဲ့လူတော်တော်များများဟိုကတော့ကျွန်တော်တို့ရဲဘော်ဆေးဒီကကိုပို့ထားတယ်ခင်ဗျာ
တစ်ဆုံးသွားတွေထဲမှာစင်ကြီးပြမွတ်စလင်ကြီးရွာကနေပြီးထွက်ပြေးလာကြတဲ့စစ်ပြေးဒုက္ခသည်တွေလည်းပါဝင်ကြပါရယ်ဒေသခံတွေအနေနဲ့ဘေးလွတ်ရာကိုပြေးနေကြရပြီးမဲ့အချိန်မရွေးလေကြောင်းတိုက်ခိုက်လာနိုင်တာကိုစိုးရိမ်နေကြရတယ်လို့အဲ့ဒီဒေသခံမွတ်စလင်ကပြောပါရယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ညပြရလာလို့ရှိရင်ဒီလာပါစက်ကုန်ပြီးတက်ကတော်ဘယ်ရှင်ဘယ်နေရာလာလို့ဘယ်လိုပြောမှလဲဆိုတော့တတိပြည်သူလူထုတွေကဟိုဆွေရင်ပြန်မှုတွေတအားပြင်းနေတယ်ခင်ဗျာ
အေးအသိပိုက်ထားတဲ့ပေါတော်မျိုးတွေကကြီးရွာတချို့ကိုလည်းစစ်ကောင်စီကဒီအပိုင်းတွင်လက်နက်ကြီးတွေနဲ့ဇက်တိုက်ဆူသလိုပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်မတ်လ18ရက်နေ့ကပေါတော်မျိုးနယ်မနောသီရိကြီးရွာကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာမို့အရသာ4ဦးသေဆုံးတယ်လို့ပေါတော်ဒေသခံတူကပြောပါတယ်
ဒီကင်းခွေမော်ကတော့လက်နေဒီဟိုတောက်လျှောက်ရောထဲကျနေတာ3ရက်လောက်ရှိပြီဗောနော်ဒါပေမဲ့ထိခိုက်တော့မရှိဘူးမနေ့ကတော့ဒီဟိုမနော်တီဝီကိုကြာတယ်နောက်အဲ့ဒီနားပဲဒီလက်ပြားရောထဲကိုလက်နေကြီးကြာတယ်ဗောအဲ့ဒီမှာတေးတာ4ရက်သေးတယ်ကိုဝန်ဆောင်မြို့သမီးတက်ရောက်ပါတယ်နောက်ကလေးတက်ရောက်ပါတယ်ဒါတကြီးအမျိုးသားတက်ရောက်ပါတယ်ဗောနော်နောက်လူလက်ပိုင်းလူငယ်တက်ရောက်ပါတယ်4ရက်သေးတယ်နောက်တန်ရတာလေး2ရက်ရှိတယ်ဗျာအဲ့ဒါကလေးကောင်မလေးကလေးတက်ရောက်ပါတယ်နောက်
စစ်ကောင်စီတပ်ဟာအရတားတွေနေထိုင်တဲ့လူနေကြီးရွာတွေမြို့ပေါ်ကြီးရွာတွေကိုလေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင်းအရတားထိခိုက်သေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်လူနေကြီးရွာတွေအနီးမှာထောင်ထားတဲ့စစ်ကောင်စီရဲ့မြေမြုပ်မိုင်းတွေကြောင်းလည်းအရတားထိခိုက်ဒဏ်ရာရမှုတွေရှိနေတယ်လို့အေအေကထုတ်ပြန်ပြောပါတယ်အခုလိုပစ်ခတ်မှုတွေကြောင်းရခိုင်ပြည်နယ်မှာရှိနေတဲ့ဒေသခံတွေကစိုးရိမ်ကြောက်လန့်နေကြရတယ်လို့ရခိုင်ဒေသခံတက်ကြွလှုပ်ရှားသူတူဖြစ်တဲ့ကိုထွန်းချီကပြောပါတယ်
ဒီတိုက်ပွဲမရှိတဲ့အရာတွေဟိုလေဒီစကားစားဖက်ကနေလေရင်နဲ့လာပြီးတော့ဘုံကြည့်တယ်ဆိုတာကတော့ဒီအခုမှလောက်နေတာမျိုးတော့မဟုတ်ဘူး။အရင်ကတည်းကလည်းဒါမျိုးတွေကဒီလုံခွင့်ရရှုပေါ့မို့တော့တောက်လျှောက်ရှိနေတာမျိုးရှိတယ်။ဆိုတော့ဒါကတော့တိုက်ပွဲနဲ့မသက်ဆိုင်တဲ့ဟိုပေါ့အရသာတွေကိုပြင်းမှချတိုက်ခိုက်တယ်ပေါ့နော်။ဆိုတော့ဒါတော့ကတော့ဘယ်လိုမှဒီပြည်သူတွေအနေနဲ့ဟိုအကျန်းဒါဟိုဟိုခက်ခဲတဲ့သဘောမှရှိတယ်ပေါ့လေ။ကြီးလန့်စားစားဘဝနဲ့နေရတဲ့သဘောမှရှိတယ်။
မြန်မာစစ်ကောင်စီဘက်ကတော့မင်းပြမြို့နယ်လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်တွင်းတည်နေမှုပြပြအောင်အေအေဘက်ကမြို့တွေကြီးရွာတွေကိုလက်နက်ကြီးတွေရှော့လိုက်ဒုံးတွေနဲ့ပစ်ခတ်ပြီးတော့သူတို့အပေါ်မှာလူလူအထင်မြင်လွဲမှောက်အောင်လုပ်နေတယ်လို့မကြာခဏထုတ်ပြန်ခဲ့ပူပါရယ်။လက်ရှိအချိန်တွေမှာတော့ရခိုင်ပြည်နယ်ကကြောက်တော်မြောက်ဦးမင်းပြမြေပုံပူနေကျွန်းပေါက်တော်နဲ့ရံပြဲမြို့တွေကိုရခိုင်တပ်တော်အေအေကသိမ်းပိုက်ထားပြီးဖြစ်တယ်လို့ပဲရသေးတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုလည်းသိမ်းပိုက်လိုက်ပြီးဖြစ်တယ်လို့အေအေဘက်ကထုတ်ပြန်ခဲ့ပါရယ်။လက်ရှိမှာတော့ရခိုင်မြောက်ပိုင်းမှာရှိတဲ့ဗုဒ္ဓတောင်နဲ့မောင်တော်မြို့နယ်တွင်စစ်ကောင်စီတပ်စခန်းတွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တခြားမြို့နယ်တချို့မှာလည်းကြိုကြာကြိုကြာပစ်ခတ်မှုတွေရှိနေပါတယ်ခင်ဗျာ
။ရခိုင်ချင်းနယ်ကနေအခုထိုင်းဘက်ကိုကြည့်ကြအောင်ပါ။ထိုင်းနိုင်ငံစမုတ်စခွန်ကဲမှာနေထိုင်ပြီးပြည်သူ့ကာကွယ်ရေးအဖွဲ့စစ်ကြောင်းတွေနဲ့စစ်ဘေးရှောင်ပြည်သူတွေကိုစစ်နိုင်ငံကထောက်ပံ့ပေးနေတဲ့ထောက်ပို့တူမတ်စတာ7နေကရုတ်ရက်ကွယ်လွန်သွားခဲ့ပါတယ်။ဒီလိုကွယ်လွန်ခဲ့တာကိုမိသားစုနဲ့လှုပ်ဖော်ကင်ဘက်တွေကတန်တရာရှိပါတယ်။ဒီသတင်းကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံစမောစခွန်ခရိုင်မှာမတ်လ17ရက်နေ့ကရုတ်တရက်တေဆုံးသွားခဲ့တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထောက်ပံ့ပေးနေတဲ့ထောက်ပို့တူဦးဖြစ်တဲ့စောသားတေဆုံးမှုနဲ့ပတ်သက်လို့တေဆုံးချိန်မှာသူ့ရဲ့ခန္ဓာကိုယ်ပေါ်မှာသာမန်မဟုတ်တဲ့လက္ခဏာတွေတွေ့ရတယ်ဆိုပြီးသူ့ရဲ့လုံဖို့ကင်ဘက်တွေကသူ့ရဲ့ရုပ်ပုံကိုကင်ဆောင်ပြီးရင်ခွဲစစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်သောတာတည်ဆုံးမှုနဲ့ပတ်သက်လို့ရင်ခွဲစစ်ဆေးဖို့အတွက်တောင်းဆိုရမှာဥဆောင်သူဖြစ်တဲ့မတ်သူဇာမိုးကအခုလိုပြောပြပါဗျာ
။သက်ဆိုင်ရာရုံးမှသွားပြီးတော့ကိုသားရဲ့အပုံနဲ့ပေါ့နော်ကိုသားရဲ့ဒီတည်ဆုံးမှုရဲ့အပုံကဟိုသမဲ့ပုံနဲ့မတူတဲ့သမို့လို့ကိုဒီမလေးတို့ကတောင်းဆိုခင်ရခဲ့တယ်ရခဲ့တော့ကိုသားရုံလောင်းကိုတော့ဖွဲစိတ်ပြီးတော့မှကိုသားကဒီချူဝါပြီးပေါ့နော်မလီတော်ကသက်ဆိုင်ရဲ့လေးတနည်းခွေလေးကရှင်ဒီပလေးလုံးလေးမှာလဲကြတော့ဒီမှာမျိုးကိုယ်တိုင်နဲ့တိုက်ရောက်ပြီးတော့ အပေါင်းတကွာအပေါင်းခုခရာပေါ့ဖြင့်စမုံစားဖို့မှာပဲရှင်အဲ့ဒါကတော့ခုမိသားစုကိုသားရဲ့မိသားစုတို့လည်းပါပါတယ်ရှင်ညီမလေးတို့တွားတဲ့နေရာရှင်အဖြေတော့မသိရဘူးရှင်အဲ့ဒီအဖြေကို45ရက်ဟိုဆောက်ရတယ်ပေါ့ရှင်ဘာဖြစ်လို့လဲဆိုတော့အဖြေအချက်ချင်းမထွက်ဘူးလို့သူတို့ပြောထားလို့ညီမလေးတို့ကတော့ဒါဆောက်ရမှာပေါ့နော်
တိဆုံးသူရဲ့ရုပ်လက္ခဏာဟာအစိမ့်တဲ့ပုံစံဖြစ်နေတဲ့အတွက်ညွေဥတော်လန်ရေးအတွက်ထောက်ပံ့ရေးလုံဆောင်နေသူတချို့ကတန်တရားရှိနေတာပါစောသားတိဆုံးမှုနဲ့ပတ်သက်လို့လည်းအခုလိုပြောဆိုသွားခဲ့ပါတယ
်ပတ်ပြည့်လဲဆိုတော့ကိုသားရဲ့ရုပ်လောင်းကိုစမဲ့ပုံစံနဲ့မတူလို့ညီမလေးကဟိုစစ်ဆေးမှုကိုပေါ့နော်တောင်းဆိုခဲ့တာပဲရှိတယ်ရှင
်
ဟိုညီမလေးသူ့မိမနဲ့စကားပြောရအလောက်ကပေါ့နော်တိဆုံးမှုကိုညီမလေးမိခဲ့တယ်ပေါ့နော
်
အဲ့ဒီတော့မလို့ညီမမိခဲ့တယ်ပေါ့ညီမလေးကြီးကိုသားကဘယ်လိုမျိုးတည်ဆုံးတာလဲပေါ့နော
်
ညီမလေးကပြောတယ်ကိုသားကအလုပ်ဟိုအလုပ်သွားတယ်ပေါ့နော်ဒီပစ္စည်းတွေထပ်ဖို့တောင်းအနေနဲ့ဆိုတော့လေပစ္စည်းတွေလိုက်တယ်တည်ပြီးတော့အချိန်နောက်ကျလေးမှပြန်လာတယ်ပေါ့နော
်
ပြန်လာပြီးတော့ထမင်းစားတယ်7နာရီလောက်မှအဲ့ရထမင်းဝင်တယ်ပေါ့နော
်
7နာရီလောက်မှအဲ့ရတဲ့ထဲမှာသေးတွေပေါက်ချပြီးတော့ဟိုပစ္စကသွေးအံ့နေပြီးတော့အာပစ္စကသွေးအံ့တယ်ပေါ့နော်ပြီးတော့နှာခေါင်းကသွေးထွက်တယ်သွေးထွက်တော့သူတို့တွေကဟိုဆေးရုံပြတယ်ပေါ့နော်ဆေးရုံရောက်မှတည်ဆုံးတယ်လို့ပြောပါတယ်ရှင
်သောသားဟာကရင်ပြည်နယ်အတွင်းကစစ်ကောင်စီကိုစန့်ကျင်တော်လှန်နေတဲ့စစ်ကြောင်းတွေကိုထောက်ပံ့ပေးနေသူတို့ဖြစ်ပါတယ်သူဟာထိုင်းနိုင်ငံထဲမှာပရဟိတလုပ်ငန်းတွေလုပ်ဆောင်နေတဲ့ကိုသားဖောင်ဒေးရှင်းကိုဥဆောင်နေသူတူလည်းဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့စမောစခွန်ခရိုင်တဲကဖုန်ကြီးကျောင်းတစ်ခုမှထားပြီးမတ်လ16ရက်နေ့ကတော့ရင်ခွဲစစ်ဆေးခဲ့ပါတယ်။စစ်ဆေးချက်အပြည့်ကိုတော့45ရက်တာမှသိရမယ်လို့ဆိုပါတယ်။သူဟာကရင်လူမျိုးတစ်ယောက်ဖြစ်ပြီးတေဆုံးချိန်မှာအသက်38နှစ်အရွယ်ရှိပြီဖြစ်ပါတယ်ရှင်
။ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေပြီးတဲ့အခါမှာနိုင်ငံတကာသတင်းဆောင်ပါတို့ကိုတင်ပြချင်ပါတယ်။ရှိတော့အရှာရဲ့ plastic စွန့်ပစ်ပစ္စည်းတွေကိုသဘာဝအခြေခံနည်းနဲ့ဖြည့်ရှင်းနိုင်ဖို့အတွက် super warm ခေါ်တဲ့ insect တွေရဲ့အစာခြေဖြတ်မှုစနစ်ကိုအများပြထုတ်လုပ်တာကအဖြေတစ်ခုဖြစ်နိုင်တယ်လို့စင်ကာပူကသိပ္ပံပညာရှင်တွေကယူဆနေကြပါတယ်ဒီ insect တွေရဲ့ plastic စားသုံးမှုကိုသူတို့ကလေ့လာနေကြတာပါအပြီးသတင်းဆောင်ပေါက်ကိုမတ်သိင်ကြီးထိုက်ကတင်ပြပါမယ
်ဒီပိုးခေါင်လေးတွေဟာ plastic ညင်ညမ်းမှုကိုဖြည့်ရှင်းနိုင်တဲ့အဖြေဖြစ်လာနိုင်တယ်လို့စင်ကာပူနိုင်ငံtechnology tech တို့ NTU ကသိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်ဒီပိုးကောင်တွေဟာ plastic စွန့်ပစ်ပစ္စည်းတွေကိုစားသုံးချိဖြတ်နိုင်တယ်ဆိုတာကိုသိပ္ပံပညာရှင်တွေသိရှိထားပြီးဖြစ်ပါတယ်အခုတော့ဒီပိုးကောင်တွေရဲ့သဘာဝချိဖြတ်နိုင်စွမ်းကကုန်ထုတ်လုပ်ငန်းအတိုင်းအတာမှာဘယ်လောက်ထိရောက်နိုင်လဲဆိုတာကိုသူတို့ကလေ့လာလိုတာဖြစ်ပါတယ် NTU ကသုတေသနပညာရှင်လီယူယင်နန်းကအခုလိုပြောပါတယ်
My boss super
warm. ကျောက်ထဲကအိမ်ဝေးတိရစ္ဆာန်ဆိုင်ကနေ super warm ကိုဝယ်ခဲ့တာပါ။ super warm တွေက plastic တွေစားပြီးခြေဖြတ်နိုင်တယ်လို့အများသိကြပါတယ်
။သိပ္ပံအမည်ဆိုဖိုးဖယ်စားထား tools လို့ခေါ်တဲ့ဒီ super warm insect တွေရဲ့အစာအိမ်တွေက bacteria တွေဟာ plastic တွေကိုခြေဖြတ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ဒီပိုးကောင်တွေကို plastic ခြေဖြတ်မှုမှာလက်တွေမသုံးသေးပါဘူး။ဒီပိုးကောင်အများပြားကိုထိမ့်သိမ့်ထားဖို့ကခက်ပါတယ်။ဒီပိုးတုံးလုံးကောင်လေးတွေဟာ plastic ကိုစားသုံးရာကနေတခြားသော plastic မဟုတ်တဲ့အစာတွေကိုစားသုံးတဲ့ပိုးကောင်တွေအဖြစ်အလျင်အမြန်အရွယ်ရောက်ကြီးထွားသွားတာကြောင့်ဖြစ်ပါတယ်။ဒါကြောင့်လဲ NTU ကသဘာဝပတ်ဝန်းကျင်သိပ္ပံဆိုင်ရာစင်ကာပူစင်တာကသိပ္ပံပညာရှင်တွေကဒီပိုးတုံးလုံးကောင်လေးတွေရဲ့ plastic ခြေဖြတ်မှုစနစ်ကိုတုပထုတ်လုပ်နိုင်မဲ့နည်းလမ်းကိုရှာဖွေနေကြတာဖြစ်ပါတယ်။သိပ္ပံပညာရှင်ဆက်ခန်းဘာရူလီယာကအခုလိုပြောပါတယ်။
Once the worms are done feeding with
ဒီပိုးတုံးလုံးကောင်တွေရဲ့အစာခြေဖြတ်မှုစနစ်တွေကအနုဇီဝကိုထုတ်ယူပြီးသိပ္ပံကံသုံးဖန်ပလင်းထဲမှာ plastic တွေနဲ့အတူထည့်ထားပါတယ်။နောက်ဆုံးတော့သူတို့ကတဖြည်းဖြည်းကြီးထွားလာပြီးခြေဖြတ်သွားပါတယ်
။ရှားနဲ့ချီတဲ့ပိုးတုံးလုံးကောင်တွေကိုအုပ်စုသုံးစုခွဲပါတယ်။အုပ်စုနှစ်စုကိုတော့ plastic တွေကျွေးတခြားအုပ်စုကိုတော့အုံမီးကိုကျွေးပါတယ်။လီလာချက်ကိုဥဆောင်တဲ့တွဲဖက်ဘာမောက်ခခေါင်ပင်ကအခုလိုပြောပါတယ
် Our study is one of the
ကျွန်တော်တို့လေ့လာမှုဟာဆိုရင်ပင်လယ်ပြင်ဝန်းကျင်အတွင်းအနုဇီဝရုပ်နဲ့ plastic အပြန်အလှန်တုံ့ပြန်မှုကိုဒေတာတွင်းလေ့လာမှုတွေကတစ်ခုဖြစ်ပါတယ် plastic စွန့်ပစ်ပစ္စည်းတွေကိုစီမံခန့်ခွဲနိုင်ရေးစမ်းသစ်တဲ့ဇီဝနည်းပညာတစ်ခုဖန်တီးနိုင်ဖို့ရည်မှန်းဆောင်ရွက်တာပါ
အရှိတောင်အရှဒေတာတွေမှာပလတ်စတစ်ဆွန့်ကျင်ပစ္စည်းတွေအရေးကအဓိကပြဿနာတစ်ခုဖြစ်ပါတယ်။အရှပစိဖိတ်ဒေတာတဝန်းကပင်လယ်ပြင်တွေနဲ့ရေကြိုဂေဟစနစ်မှာပလတ်စတစ်ဆွန့်ကျင်ပစ္စည်းညဉ့်ဉန်းမှုတွေဖြစ်နေပါတယ်။ဩစတြေးလျနိုင်ငံ InSpark တက္ကသိုလ်ကပါမောက်ခ Chris Rink ကတော့အရှိတောင်အာရှဒေသရဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပြဿနာအတွေ့ပြည်ပြည်စုံနဲ့ဖြေရှင်းချက်တည်ရတော့မရှိဘူးလို့ယူဆထားသူပါ Super Worms ပို့တုံးလုံးကောင်တွေကဒီပြဿနာကိုဖြေရှင်းရေးအတွေ့သဘာဝအခြေခံဖြေရှင်းနည်းတစ်ခုဖြစ်နိုင်တယ်လို့သူကပြောပါတယ်
to take care of our plastic waste crisis
plastic ဆုပ်ပစ္စည်းပြဿနာကိုဖြေရှင်းနိုင်မှုအတွက်အရင်ဆုံးတော့ plastic အသုံးပြုမှုကိုလျှော့ချပါရစေ။ right now coffee ကလိုပစ္စည်းတွေမှာအချိန်ချင်းပြန်သုံးနိုင်တဲ့ပစ္စည်းတွေကိုပြောင်းပြီးတော့ထုတ်လုပ်ဖို့လိုအပ်ပါတယ်။တတိယချက်အနေနဲ့ကတော့ပြန်လည်အသုံးပြုနိုင်ရေးဆောင်ရွက်မှုဖြစ်ပြီးတော့အဲ့ဒီမှာ super worm တွေကိုသုံးနိုင်ပါတယ
်။အခုသုတေသနရဲ့နောက်ဆုံးအဆင့်ကတော့ super worms ပိုးတုံးလုံးတွေရဲ့အစာအိမ်တွေက plastic ချေဖြစ်နိုင်တဲ့အနုဇီဝရုပ်ကိုဖန်တီးထုတ်လုပ်နိုင်မလားဆိုတာကိုစမ်းစစ်မှာဖြစ်ပါလေရှင
်မတေးချမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရရှင
် VOA ရုပ်သံကနေအင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုသတင်းတော့မဆုနဲ့စကြပါတယ်ဒီစီစဉ်မှာမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေအတွက်တော်လာနေထိုင်စားဝတ်နေအတော်လေးခက်ခဲလာတဲ့သတင်းတင်ပြပါမယ်။အရဘက်စစ်ဘက်မခွဲဘဲစစ်ကောင်စီကလည်းလေကြောင်းတိုက်ခိုက်လိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်အိုးအိမ်ဆုတ်ခွာရတဲ့ဒုက္ခသည်တွေကလည်းထူးများလာနေပါတယ်။ဂျန်ကုန်ကပေးပို့တဲ့သတင်းနောက်မဆုကိုကိုသားညူဦးကပြောပြပေးမှာပါ။
မနက်ကတဝန်းလုံးမှာတော့လူပေါင်း 1.8 တန်းကျော်ဟိုးရင်ဆွန့်ခွာထွက်ပြေးနေကြပြီးတော့ရခိုင်ပြည်နယ်ကမြို့နယ်အတော်များများမှာလေကြောင်းတက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေပါဝင်လက်နက်ကင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာမဟုတ်လို့ဒေသခံတွေစိုးရင်ကြောင်းကြမှုပိုတိုးလာတယ်ဆိုပြီးကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကနောက်ဆုံးသတင်းထုတ်ပြန်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကညီနောင်မဟာမိတ်တုံးပွဲနဲ့စစ်ကောင်စီကြားအခုနှစ်အစဇန်နဝါရီလ17ရက်နေ့ကစပြီးတော့အပြည့်ရက်တဲ့ဆိုပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေကပြင်းထန်နေပါတယ်။ညီနောင်မဟာမိတ်တုံးပွဲမှာအေးရခိုင်တပ်တော်ပါတယ်ဆိုပေမဲ့အခုရှမ်းမြောက်ပြစ်ခတ်ရစေးရေးကရခိုင်ပြည်နယ်ရင်းနဲ့မသက်ဆိုင်တဲ့အကြောင်းအေးအဖွဲ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့2023နိုဝင်ဘာလထဲမှာတကြော့ပြန်ပြင်းထန်လာတဲ့စစ်ကောင်စီနဲ့အေးအဖွဲ့ကြားတိုက်ပွဲတွေအတွင်းမြို့နယ်ခုနှစ်ခုနဲ့စစ်ကောင်စီတပ်စခန်း200ကျော်ကိုသိမ်းပိုက်နိုင်ခဲ့တယ်လို့အေးပြောခွင့်ရသူကပြောပါတယ်။တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီဘက်ကသူတို့ရှိတဲ့နေရာတွေမှာမျိုးရင်းအဝင်ထွက်ကန့်သတ်ပြီးတော့ဒေသခံတွေကိုလူသားတိုင်းဖြစ်အုံပြုနေတာတွေ့ရတယ်လို့ရခိုင်ရေးတက်ကြွလှုပ်ရှားသူကိုထွန်းကြီးကပြောပါတယ်
။ဒီစစ်တွေရလို့မဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကုန်လုံးမှာရှိနေတဲ့ပြည်သူတွေကတော့ပြင်ထွက်ခွင့်ပြင်ထွက်ထွက်ခွင့်ဝင်ခွင့်လုံးဝမရှိဘူးပေါ့လေနော်။အဲဆိုရင်လည်းဒီရခိုင်စစ်တွေကားလိုင်းကိုဖျက်ပြီးတော့ဒီအကောင်လုံးကိုဒီဘက်ဖုန်းနဲ့တူပြီးတော့ဒီဖြက်စီကြတယ်ပိုက်ကြတယ်စစ်တွေဆိုရင်လည်းဒီအမြင့်ကျွမ်းတတားကိုအရင်ကတည်းကရှိုးချပြီပေါ့လေဆိုတော့အခုလည်းထပ်ပြီးတော့ဒီဘက်မှာတတားတွေထရှိုးတာပဲလောက်နေတယ်ဆိုတော့အပြင်ထွက်ခွင့်ကလည်းဒေသခံပြည်သူတွေကိုလည်းလုံးဝဒီအပြင်ထွက်ခွင့်ပေးမထားဘူးဒါကတော့မျိုးနေတန်းပါပဲကြောက်ဖြူလည်းဒီတန်းဖြစ်တယ်အိုင်းလည်းဖြစ်တယ်တခြားစစ်တောင်ဘူးပြီးတောင်မောင်တော်စစ်တွေပေါ့လေနော်ဆိုတော့တမျိုးမကြံပါပဲစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကောင်လုံးကတော့ဒီလူသားတန်းကအဖြစ်နဲ့ သူတို့ဒီသာခံဖြစ်ခေါ်တတ်တဲ့ပုံစံမျိုးကိုတွေ့နေရပါတ
ယ်။ရှိခိုင်းပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်စားနပ်အခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။ရှိခိုင်းပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်လာတာနဲ့မျှဆစ်ရှောင်နေရတဲ့ဒုက္ခသည်ဥယျာဉ်ကလည်းတစားတဲ့တစားပိုများလာပါတယ်။စစ်ဘေးဒုက္ခသည်တွေဟာဒေသခံကြီးရွာသားတွေရဲ့အကူအညီနဲ့စားဝတ်နေရေးကိုဖြည့်ရှင်းနေကြရတယ်လို့ရံပြည်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကပြောပါတယ်။
ဒီလည်းမရှိဆိုင်မရှိဘူးလည်းမရှိအကုန်ရှိဘလို့စားရရတယ်ဆိုလို့ရှိရင်ရွာကနေပြီးတော့အလူရှင်နေလာပြီးတော့ရရတယ်ဆိုလို့ရှိရင်တော့ရတာပေါ့နော်ပြည်စည်းရတော့မဟုတ်ဘူးပေါ့
လနက်ကိုင်ပြပခါရီနဲ့လုံခြုံရေးပြပြမှုတွေကြောင့်အရသာပြည်သူတွေလုံခြုံရေးနဲ့အကာအကွယ်ရရှိရေးမှာချင်းချောက်မှုတွေကြုံရတဲ့အပြင်ငွေကြေးဖောက်ပွားမှုဒဏ်ကိုလည်းမြန်မာပြည်သူတွေခံနေကြရတယ်လို့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါရယ်။စာဝန်ကြီးအခြေခံလိုအပ်ချက်ပြည့်မီဖို့အခက်ကြုံနေရတာကြောင့်အခု2024ခုနှစ်မှာစာနာမှုအကူအညီလိုအပ်နေသူ 18.6 တန်းရှိနေတဲ့အကြောင်းကုလသမဂ္ဂစာနာမှုဆိုင်ရာညှိနှိုင်းမှုရုံး UNOCHA ကသတင်းထုတ်ပြန်ခဲ့ပါရယ်။ရှိခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အခုလက်ရှိထွက်ပြေးနေရတဲ့လူကြီးတွေက3သိန်းခွဲကျော်လောက်ထိရှိနိုင်တယ်လို့စစ်ရှောင်ကူညီနေတဲ့ဒီဒေသခံရပ်ဖက်ဖွဲ့စည်းတွေကတော့ခမန်းထားပါတယ်စစ်ဘေးဒုက္ခသည်တွေအတွက်စားဝတ်နေရေးအပြင်စေဝါမလုံလောက်တာဆေးရုံဆေးကမ်းရှိတာတွေကြောင့်ကျမကြီးဆရာခက်ခဲတွေလည်းကြုံနေရပါတယ်ဒါရီကြောင့်မလို့နိုင်ငံတကာအပါအဝင်ပြည်ပအဖွဲ့စည်းတွေရဲ့အကူအညီတွေအထူးပဲလိုအပ်တယ်လို့ဒေသအတွင်းစစ်ဘေးဒုက္ခသည်ကူညီနေသူတူကပြောပါတယ
်စားဝတ်နေရေးကတော့မလုံလောက်မှုကြက်မလုံလောက်မှုကတော့ကြုံနေရတယ်ကျော်ရဲဒီမှာကျွန်တော်လုံးနေတဲ့ပမာဏနဲ့ကျော်ရဲတဲ့အနေနဲ့အမှန်လို့အခက်တွေကလည်းအများကြီးရှိနေတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်လုံးနေတာကလည်းရွာရှိနေတယ်ဆိုတော့ဒါက300လောက်ဆိုတဲ့သဘောတရားမျိုးအဲ့ဒီမျိုးအနေနဲ့မှာဆိုတော့စာဝန်ကြီးကလည်းစာစာဖို့တပ်ဖို့တွေဆိုင်ရိုက်ခါဆိုတဲ့အနေနဲ့တစ်ခုဆိုတော့မှကျွန်တော်လည်းအခက်ကြီးရှိနေတယ်ဆိုတော့သဘောမှာရှိတယ်ပေါ့နော်။အဓိကတော့ဒီရခိုင်မရှိတဲ့အဖွဲ့အစည်းတွေအနေနဲ့အဆင်ပြေပြေစလို့ပုံစံမျိုးတွေနဲ့ကျတော့ဒီမျိုးမှလိုအပ်ချက်တွေကိုအဆင်နဲ့ဆက်ပွင့်ပြေလို့ရပါဘူးနော်။ဒီနန်းကအဆင်ပြေပြေမှုရှင်နောက်တစ်နန်းကပြောအပြင်လဲဆိုတဲ့ပုံစံမျိုးတွေနဲ့ဆိုလို့လိုအပ်ချက်ကတော့ရှိနေပါတယ်။အဲအဖွဲ့အစည်းတွေကအများကြီးပေါ်လာဖို့လည်းဒီမျိုးကရှိနေတဲ့လိုအပ်ချက်တွေကဆိုလို့အရေးကြီးလို့လိုအပ်နေတဲ့အပိုင်းတွေမရှိနေပါဘူး။
စေတမနေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေဟာစစ်ဘေးဒုက္ခသည်ဘဝသာမကဘဲနဲ့အသက်ဆုံးရှုံးမှုတွေပါကြုံတွေ့နေရတာပါရခိုင်ပြည်နယ်မြို့တော်စစ်တွေမှာဆိုရင်လက်နက်ကြီးကြလို့ဒေသခံတချို့ထိခိုက်ဒဏ်ရာမှုသေဆုံးမှုတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်တိုက်ပွဲမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုတာတွေရှိပေမဲ့အခုလက်နက်ကြီးကြရောက်မှုကတော့ဘယ်ဘက်ကပစ်ခတ်တယ်ဆိုတာကိုတော့အတိအကျမသိရပါဘူးစစ်တွေမြို့ရင်းကိုမကြာခဏလက်နက်ကြီးကြီးကြရောက်နေတာကြောင့်မြို့ရင်းမှာရှိနေတဲ့ဒေသခံတွေကတော့စိုးရိမ်ကြပါတယ်ပေးလို့ရစီကိုထွက်ပြေးခြင်းပေမဲ့စစ်ကောင်စီဘက်ကပိတ်ဆို့ထားမှုတွေကြောင့်အခက်အခဲကြုံရတယ်လို့စစ်တွေဒေသခံတူကပြောပါတယ်
။ဆိုတော့ဒီနေ့ဟာတောင်းလို့ဆိုတာဒီလိုမျိုးကျွန်တော်ပြောနိုင်ဘူးလေ။ကိုယ်စီရောက်လာနိုင်တာပဲ။ဆိုရင်တော့ရှင်ရင်ပေါင်းလို့ဒါနေနေရတာ။အဲ့ဒါရင်တော့တောင်းလို့ဆိုတာကျွန်တော်ပြောရအောင်ရှင်းလို့ရအောင်ပေါ့
။ပြီးခဲ့တဲ့ဖေဖော်ဝါရီလကမိုင်းတုန်းကစစ်တွေမြို့ပေါ်မှာရှိတဲ့ကိုရီးယားစစ်ကမ်းဈေးတွင်လက်နက်ကြီးကြီးကြောက်ပောက်ခွဲခဲ့လို့ဒေသခံ10ဦးထက်မနည်းသေဆုံးပြီးတော့80ကျော်ဝန်းကျင်ဒဏ်ရာရတဲ့ဖြစ်စဉ်ရှိခဲ့ပါတယ်။ရခိုင်တပ်တော်အေအေကတော့စစ်ကောင်စီအနေနဲ့ရဲသားတွေနေထိုင်တဲ့မြို့ပေါ်ရပ်ကွက်နဲ့ကျေးရွာတွေကိုဥတီပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းတက်ခိုက်တာတွေခုနောက်ပိုင်းမှာပိုးပြီးတော့တိုးလုံလာတယ်ဆိုပြီးတော့ထုတ်ပြန်ခဲ့ပါတယ်။ဒါကိုတော့စစ်ကောင်စီကမြင်းဆူထားပါတယ်။စစ်ကောင်စီနဲ့အေအေတပ်ဖွဲ့တွေတိုက်ပွဲမှာဒီကြောက်တော်မြောက်ဦးမင်းပြမြေပုံပောက်တော်ပုံနေကျုံးနဲ့ရံပြမြို့နယ်တွေကိုအေဘက်ကတိမ့်ပိုက်ထိ ंछ ုတ်ထားနိုင်ပြီးတော့ချင်းပြည်နယ်အတွင်းကပလောဝမြို့နယ်ကိုလည်းထိ ंछ ုတ်ထားနိုင်ပြီလို့အေကကြေညာထားပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်တောင်ပိုင်းရံမြက်မြို့ကိုအေဘက်ကတိမ့်ပိုက်နိုင်ခဲ့တယ်လို့ကြေညာပေမဲ့စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုတွေရှိနေလို့ရံပြက်မြို့အပါဝင်တခြားဆက်ဆက်တဲ့ကျေးရွာကဒေသခံတွေကတော့စိုးရိမ်နေကြပါတယ်။စစ်ကောင်စီဟာရခိုင်ပြည်နယ်အပါဝင်အခုလက်ရှိဖြစ်နေတဲ့တခြားဒေသကတိုက်ပွဲတွေမှာလည်းလေကြောင်းအသုံးပြုမှုတွေတက်ခိုက်မှုတွေခက်ဆိတ်ဆိတ်လှုပ်လာပါတယ်။ဒါရီကြောင့်မလို့ရသားထိခိုက်သေဆုံးမှုတွေလည်းတိုးလာပါတယ်။သူတင်နာဖွဲ့စည်းရရဲ့ထုတ်ပြန်ထားတဲ့စည်းရင်းရဆိုရင်အာနာသိမ့်ပြည့်ရဲ့နောက်ပိုင်းစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကအချိန်ပေါင်း1600ကျော်ရှိခဲ့ပြီးတော့အရသာ1000ကျော်တည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။လေကြောင်းတက်ခိုက်မှုတွေဟာအရသာတွေကိုထိခိုက်စေတဲ့အတွက်ဆိုပြီးတော့စစ်ကောင်စီကိုလင်းစီဖြတ်တောက်ရေး3ရက်တာလှုပ်ရှားမှုတရက်ကိုလည်းတက်ကြွလှုပ်ရှားသူတွေကအခုဒီမတ်လ10ရက်နေ့ကစပြီးတော့လုံနေကြပါတယ်။စစ်ကောင်စီကိုလျင်စီမရောဖို့လူမှုကွန်ရက်လှှရှားမှုတွေကနေတဆင့်နိုင်ငံတကာကိုတိုက်တွန်းသွားမှာဖြစ်တယ်လို့ပါဝင်သူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အခုချိန်ထိကိုတိုက်ပွဲတွေတွင်ဒီအရက်ဖက်စစ်ဖက်မကွဲပဲနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်မှုတွေဆက်ပြီးတော့လှုပ်ဆောင်နေတာကြောင့်မလို့အရက်သားထိခိုက်သေဆုံးမှုတွေတိုးနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျကျွန်တော်သားညိုပါ
ကိုသားညိုတင်ပြခဲ့တာပါ အခုတော့စီးပွားရေးပဲလက်ကြအောင်ပါအမျိုးသမီးတွေဟာအမျိုးသားတွေဝင်ွေရဲ့ထက်ဝက်ကျော်လောက်ပဲရရှိနေတယ်လို့ကုလသမဂ္ဂအထွေမှုချုပ်ကနိုင်ငံတကာအမျိုးသမီးများနေ့မှာပြောလိုက်ပါတယ်မြန်မာအမျိုးသမီးလှုပ်သားထုတွင်းမှာလည်းအမျိုးသားတွေနဲ့ရှိရင်လောက်ခလာစားလောက်ကိုင်းအခွင့်အလမ်းကန့်သက်တွေရှိနေပါတယ်လို့မြို့သားလှုပ်သမားရေးရာဆောင်ရွက်နေသူတွေကပြောကြပါတယ်ဒီသတင်းပတ်စီးပွားရေးအစည်းအဝေးမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ
်စီးရဲမွေးတင်မှုဟာအမျိုးသမီးရုပ်သွင်ရှိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအမျိုးသမီးများနေ့မှာပြောဆိုလိုက်ပါတယ်
Globally, poverty as a female face.Women have less access to land.
အမျိုးသမီးတွေဟာမြေယာတဘာဝတယံဇာတာနဲ့ငွေကြေးပိုင်ဆိုင်မှုနည်းပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်တက်ရောက်မှုတွေကိုအမျိုးသားတွေထက်သူတို့ကပိုပြီးခံစားကြရပါတယ်။စာနာရိတ်ခါမလုံခြုံမှုလဲပိုပြီးရင်ဆိုင်ကြရပုံရပါတယ်
။အစိုးရတွေအနေနဲ့ပညာရေးနဲ့မိသားစုစီမံကိန်းဒန်းထူညီမျှတဲ့လစာလူမှုရေးခန်းစားခွင့်တွေကိုတိုးချဲ့ဆောင်ရွက်ကြမယ်ဆိုရင်တော့အမျိုးသမီးနဲ့မင်္ဂလေးတန်းတရာကျော်ကိုစီးရဲတွင်းကနေလွတ်မြောက်စေမယ်လို့ကုလသမဂ္ဂမြို့သမီးအဖွဲ့ကပြောပါတယ်။ကဘာတဝါမှာအမျိုးသမီး၁၀၀ခန့်နှုန်းကျော်ဟာတရက်ကို2ဒေါ်လာ15စင်အောက်ဝင်ငွေရှိပြီးအလွန်အမင်းစီးရဲမွဲတင်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်က
The International Labour Organization estimates that worldwide
ကဘာတဝမ်းပြမြအားဖြင့်အမျိုးသားတအူးဒေါ်လာဝင်ငွေရတဲ့အချိန်မှာအမျိုးသမီးတွေကတော့50ဆင့်လောက်ပဲပြမြရရှိနေတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကခန့်မှန်းထားပါတယ်အမျိုးသမီးတွေကြီးစိုးတဲ့စီးပွားရေးကဏ္ဍတွေဟာလည်းတန်ဖိုးနှိမ့်ချခံရပြီးလောက်ခလာစားမရတာမျိုးတွေတောင်ရှိပါတယ
်ဒေါ်တင်တင်ဝေကတော့မြန်မာနိုင်ငံအလင်းတဲ့အလုပ်သမားတမခါများအဖွဲ့ချုပ်ရဲ့တွဲဖက်ဥက္ကဋ္ဌဖြစ်ပြီးသူမတို့အဖွဲ့အစည်းမှဆိုရင်အမျိုးသမီးလှုပ်သားထုအများစုပါဝင်တယ်လို့အဖွဲ့ကဦးဆောင်သူတွေတင်မှလည်းအမျိုးသမီးတွေကအများစုဖြစ်ပါတယ်အထည်ချုပ်လုပ်ငန်းမှာအမျိုးသမီးအများစုဝင်ရောက်လုပ်ကိုင်နေကြပေမဲ့လုပ်ငန်းပိုင်းဆိုင်ရာမှာအလုပ်ရှင်တွေကကြားမှာဖြစ်တည်မှုအပေါ်အခြေပြုခွဲခြားကန့်သတ်မှုတွေကြောင့်အမျိုးသမီးတွေအတွက်အလုပ်အကိုင်အခွင့်အလမ်းအကန့်အသတ်ဖြစ်စေတယ်လို့သူမက VOE ကိုပြောပါတယ
်။လက်ရှိမြန်မာပြည်မှာကျတော့စက်ရုံတွေမှာကအလုပ်ရှင်နဲ့လုပ်ငန်းရှင်တွေကဟာဒါတတ်မှတ်ထားတာပေါ့နော်။ဒါသူတို့ကဆက်ပြင်ဆိုရင်ယောက်ျားလေးဆိုတဲ့ပုံစံမျိုးမိန်းကလေးတွေကကြတော့ဘောတော့ဒါအဲဒီဆက်ချုပ်ကမေပုံစံမျိုးခွဲခြားပြီးတော့တတ်မှတ်လိုက်တဲ့ပုံစံမျိုးပေါ့နော်တကယ်တော့အမျိုးသမီးကြီးကလည်းလုံနိုင်ပါတယ
်ကျမ်းမာဖြစ်တည်မှုအပေါ်ခွဲခြားတတ်မှတ်မှုရှိသလိုအသက်အရွယ်ပေါ်မှာခွဲခြားတတ်မှတ်မှုနဲ့လည်းမြန်မာအမျိုးသမီးလှုပ်သားထုကျုံရတယ်လို့ဒေါက်တင်တင်ဝေကပြောပါတယ်အထူးသဖြင့်လူလပိုင်းအရွယ်အမျိုးသမီးတွေဟာစက်ရုံတွေမှာတန်ရှင်းရေးအလုပ်အကိုင်အများစုလုပ်ရတယ်လို့သူမကပြောပါတယ်။အမျိုးသားအမျိုးသမီးအလုပ်အကိုင်အမျိုးအစားခွဲခြားခရရတာမျိုးအပြင်အထည်ချုပ်လုပ်ငန်းချင်းတူခဲ့ရင်လည်းပဲအမျိုးသားတွေကအမျိုးသမီးတွေထက်လောက်ခလာစားခန်းစားခွင့်ပိုပြီးရတာမျိုးကလည်းရှိပြန်တယ်လို့သူမကပြောပါတယ်။
အမျိုးသမီးတွေကကြတော့ဘောနော်တနေ့မနေ့အလုပ်၈နာရီရနေပြီးတော့ညမပြန်နေည၈နာရီအထိ9နာရီအထိအိုဒီရှိရဲဆင်းရတာပေါ့နော်အဲ့အချိန်ဒီကိုတနေ့ကိုကိုချုပ်တဲ့အထည်ကကိုရဲ့အာဝါဒီကိုကိုကတနာယူ50ဆို50ကိုကအာဝါဒီကိုပြည့်အောင်ချုပ်ကြတာပေါ့နော်ဒါအမျိုးသားတွေကကြတော့ဒီအဲလမ်းလျှောက်ပြီးတော့မှအမျိုးသားတွေရပတ်တယ်ပတ်ဘူးကမှဆက်ပြတ်တဲ့အခါကျမှအမျိုးသားတွေကဆက်ပြင်ပေးရတဲ့အခါပေါ့နော်အဲကွာဟာတယ်အဲ့မဲ့လောက်ခလာစာတွက်လိုက်တယ်ဆိုရင်ကျမတို့ဒါလက်ရှိဆိုရင်အဲဒီကြီးကလက်ရှိဆိုရင်ကျမတို့4800တတ်မှတ်ထားရဲဆိုရင်เนาะအမျိုးသားအဲ့ဒီဆက်ပြင်းနေဆိုရင်အဲ5000ကျော် 8000 ကျော် 6000 ကျော်ကြီးဒီကြီးတွေကစာကွာဟတယ်ပေါ့เนาะလာစာထုတ်လိုက်တယ်ဆိုရင်เนาะကွာပါကွာပါတယ်ဟုတ်
ကျမဖြစ်တည်မှုအပေါ်ခွဲခြားတတ်မှတ်မှုတွေကြောင့်မိန်းကလေးငယ်တွေအရွယ်မတိုင်ခင်လုပ်ငန်းခွင်ရောက်လာကြတာမျိုးလည်းရှိတယ်လို့ဒေါက်တင်တင်ဝေကပြောပါတယ်အမျိုးသမီးတွေရဲ့လောက်ခလာစားနဲ့အလုပ်အကိုင်တန်းတူခွင့်ရရှိရေးတောင်းဆိုလှုပ်ရှားမှုတွေဟာအမျိုးသားလှုပ်သားထုရဲ့လောက်ခလာစားနဲ့အလုပ်အကိုင်အခွင့်အလမ်းအတွက်ချင်းချောက်မှုမဟုတ်သလိုအမျိုးသမီးတွေအခွင့်အရေးတိုးတက်ရရှိမှုဟာအမျိုးသားတွေအတွက်ထိခိုက်နစ်နာမှုမဖြစ်စေနိုင်ဘူးလို့လည်းအလုပ်သမားရေးလှုပ်ရှားဆောင်ရွက်သူဒေါ်တင်တင်ဝေကယူဆပါတယ် လက်ရှိဆီယနာတင်ခံထားတဲ့မြန်မာနိုင်ငံမှာလုံခြုံရေးကင်မှုရောနေနေတဲ့အချက်ဟာအမျိုးသမီးလူသားတွေအလုပ်လုပ်ကိုင်ခွင့်ကိုအဟန့်အတဖြစ်စေတယ်လို့လည်းသူမကထောက်ပြပါတယ်။အလုပ်သွားလို့မြန်လန်းခီးမှာဘေးကင်းလုံခြုံရေးကိုစိုးရိမ်ရသလိုအလုပ်သမားအခွင့်အရေးချိုးဖောက်ခံရရင်လည်းထုတ်ဖော်ပြောဆိုတောင်းဆိုခွင့်ကင်းမဲ့တဲ့အနေအထားလို့လည်းအလုပ်သမားရေးအဖွဲ့တွေကထောက်ပြထားကြပါတယ်။အမျိုးသမီးတွေအပေါ်အကျဉ်းဖတ်မှုတွေအရေးကုလသမဂ္ဂအတွေ့အမှုချုပ်ဂူတာရက်စ်ကမတ်လ10ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့မှာသတိပေးပြောဆိုပါတယ
် The violence that is a pervasive feature of many women's lives can feed the vicious cycle
တချိန်တည်းမှာပဲအမျိုးသမီးအများအပြားရဲ့ဘဝမှာကြုံတွေ့ရတဲ့အကျဉ်းဖတ်မှုတွေဟာလည်းစိုးကြော့တန်တရားလဲဖို့တွန်းအားဖြစ်စေနိုင်ပါတယ်ဆင်းရဲမွဲတင်မှုကြောင့်အကျံပက်ခံရနိုင်ခြေပိုပြီးတိုးလာစေနိုင်ပြီးအကျံဖက်မှုတွေကြောင့်အမျိုးသမီးတွေပိုပြီးဆင်းရဲသွားစေပါတယ်။ဒါကလက်ခံနိုင်စရာမရှိပါဘူး
။လက်ရှိကမ္ဘာပေါ်ကအမျိုးသမီး10ဦးတိုင်းမှာတဦးကအလွန်အမင်းဆင်းရဲမွဲတင်နေပြီးဒီနှုန်းအတိုင်းဆက်ဖြစ်နေမယ်ဆိုရင်2030ပြည့်နှစ်အတွင်းဒါမှမဟုတ်လဲ2030ပြည့်နှစ်အရောက်မှာအမျိုးသမီး342တန်းဟာဆင်းရဲမွဲတေစွာနေထိုင်ကြရလိမ့်မယ်လို့ကုလသမဂ္ဂအမျိုးသမီးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးစီမားဘာဟုကပြောပါတယ်ရှင
်။မတ်တင်ဤထားရဲ့စီးပွားရေးစီစဉ်ဖြစ်ပါတယ်။အခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချမှာတယ်။ရှေ့ခေတ်ခါကမြန်မာနိုင်ငံမှာဝတ်စားခဲ့ကြတဲ့အမျိုးသမီးအမျိုးသားဝတ်စုံတွေပါဝင်မြမရင်ကျေးမှုနဲ့အမှုပညာလက်ရာတွေကိုနောက်နှစ်ပေါင်းများစွာအထိမပြောက်ပြဲ့ရအောင်ထိန်းသိမ်းနိုင်ဖို့ကြိုးစားနေတဲ့လူငယ်ကိုညံရဲရင်ဝင်းနဲ့မဆုမြတ်မုံကမင်းမြန်ပြီးလူမှုရှုခင်းစီစဉ်မှာတင်ပြထားပါတယ်။
နိုင်ငံတိုင်းမှာဒီခက်တွေပြောင်းလဲသွားတာနဲ့အမျှဝတ်စားစီရင်ပုံတွေလည်းပြောင်းလဲသွားကြပါတယ်။ဒါပေမဲ့ကိုယ့်ဒေသကိုယ့်လူမှုအသိုင်းအဝိုင်းကိုကိုစားပြုတဲ့ဒီကိုပိုင်သီးသန့်လက္ခဏာဟန်ပန်တွေပျောက်ပြတ်မသွားအောင်ထိန်းသိမ်းထားကြတာကိုနိုင်ငံတော်တော်များများမှမြင်တွေ့ရပါတယ်။ဒါကြောင့်လဲဒီမြန်မာနိုင်ငံမှာတစ်ချိန်တုန်းကဝတ်စားခဲ့တဲ့ပုံစံတွေဒီရှင်ချင်းမှုအစဉ်အလာတွေပျောက်ပြတ်မသွားအောင်ထိန်းသိမ်းနိုင်ဖို့ကြိုးစားနေတာဖြစ်တယ်လို့ဒီမြန်မာ Culture Society မြန်မာရှင်ချင်းမှုအသိုင်းအဝိုင်းကိုတည်ထောင်ထားတဲ့ကိုညံရဲရဲဝင်းကပြောပါတယ်။ခေတ်လူငယ်တယောက်အနေနဲ့ရှေးခေတ်ကဒီဝက်ပုံစားပုံတွေရှေးဟောင်းပစ္စည်းတွေကိုဘယ်လိုမျိုးဒီထိမ့်သိမ့်နိုင်ဖို့ကြိုးစားနေတယ်လဲဆိုတာကိုညံရဲရင်ဝင်းကိုမေးကြည့်ထားပါတယ်
။ဟုတ်ပါဘူး။ကျွန်တော်အစကတော့လေးသိပ်ပြီးတော့ရီမန်းချက်ရေလိုအသိကြီးကြီးမားမားမရှိဘူးကနော်။ကျွန်တော်အဲ့လိုငငယ်တော့ကအဲ့လိုအဖွားနဲ့ကြီးလာတဲ့လူဖြစ်တယ်ကနော်။အဲ့လိုအဖွားငငယ်ကပြောတယ်သူရှေးဟောင်းနောက်ပြည့်အဲ့လိုပုံမြင်လေးတွေရှိတယ်။နောက်ထပ်အဲ့လိုဂျပန်ခေတ်သူဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေရှိရပါတော့။အဲ့ခါကျလို့ရှိရင်အဖွားကသူကဟိုအဲ့ခေတ်ကအကြောင်းမျိုးကိုအဲ့လိုပြောပြတယ်ပြီးတော့အဲ့ခေတ်ကငါတို့ကတော့ဘယ်ပစ္စည်းတွေသုံးခဲ့ရတာပစ္စည်းရှားပါတော့တယ်ဘာတွေသုံးတယ်ဘယ်လိုဝတ်စားတွေဝတ်ခဲ့တယ်စသဖြင့်ဒီလိုတွေဘာတွေပြောရရင်ကျွန်တော်အများအားဆွဲနေရပါတော့အဲ့တော့အဖွားဆုံးပြီးတဲ့နောက်ပိုင်းမှာဘယ်လိုကောင်းလဲသူကြံရတဲ့ပစ္စည်းတွေပေါ့နော်ကျွန်တော်အမှန်တော့ဒီဟာတွေစုဆောင်းမှုရေလို့ညီမချက်မရှိဘူးအဖွားရဲ့ဟိုခုနလိုသူစီရရတဲ့ဟိုနတ်သက်ဖြူကရမတ်အဲ့လိုအနှံ့တွေပေါ့နော်အဲ့လိုအနှံ့တွေတွေကအဖွားသုံးတဲ့လက်ကင်ကွာလေးတွေမှာဆွဲနေတယ်ပေါ့နော်အဲ့လိုမျိုးပြီးလို့ရှိရင်သူသုံးတဲ့အဲ့လိုအင်ဂျီလေးတွေအားစားသူကဘလောက်ရှော်ရှော်အဲ့ဒီနံတွေကမပြတ်ဘူးကျွန်တော်ဒီဟာလေးတွေကိုဆဆဲလဲလဲရှိတော့အဲ့ဒါကိုတင်းထားမယ်ဆိုရဲရွေးချက်ကနေပြီးတော့အဲ့ဒီအဖားဆုံးတော့အဲ့ဒီပစ္စည်းတွေတင်းပြတယ်ပေါ့နော်ပြောရလို့ရှိရင်ကျွန်တော်ဒီဟာကဟိုစပြီးတော့စုဆောင်းနေတာတိတ်ကြီးမှန်းချက်ကြီးမာကြီးမဟုတ်ဘဲနဲ့ဟိုမိသားစုအမွေနှစ်ကိုထိန်းသိမ်းရမယ်ဆိုတဲ့စိတ်ကနေကျွန်တော်စတာပေါ့နော်နောက်တစ်ခုကကျတော့ဟိုကျွန်တော်ယူစတာတခုပါပေါ့ဟိုဒီဝတ်စုံတွေဟာလို့ဟိုဘယ်လိုခေါ်မလဲနိုင်ငံတနိုင်ငံရဲ့ပြရုပ်ပေါ့နော်ကျွန်တော်ဒီလိုမျိုးယူဆရပေါ့နော်ဟိုဥမာဆိုဒီဝတ်စုံတစုံမြင်လိုက်တာ ਨੇ ဒီဟာကဟိုဥမာပြောမယ်ဆိုအရှိတိုင်းဘယ်နိုင်ငံကဟိုဝတ်စားဆင်မှုဖြစ်တယ်နောက်တစ်ခုကဒီဟာတော့ဖြင့်ဟိုအနောက်တိုင်းဝတ်စုံဖြစ်တယ်စသဖြင့်ဒီလိုမျိုးပေါ့ကျွန်တော်တို့ဆိုခွဲခြားသိနိုင်တဲ့အရေးသွေးတွေဂုံတက်တီတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ကကြည့်ကြည့်မကြည့်ကြည့်ပြောမယ်ဆိုငါနိုင်ငံအတွက်ဘာလို့အောင်လဲပေါ့နော်အဲအဲ့လိုမျိုးအစကတော့ဒီလိုမိသားစုယူဟာနေစပြီးစုလာနေပြီးတော့အခုဆိုကျွန်တော်ဟိုစိတ်အားတက်တဲ့ဇာနဲ့ပဲလိုက်စုစားအောင်နေတာဖြစ်တယ်ကကျွန်တော်အခုစိန်ချိန်ပါဆိုအဝိထေရရေတော့အဖြစ်တော့900ကျော်လောက်ရှိပြီတော့သူနဲ့ဆက်ဆက်တဲ့ဓာတ်ပုံအဟောင်းတွေပါပြီပေါ့ဒါဒီဆိုလို့ရှိရင်တော့1800ကျော်လောက်ရှိရေတော့အဖြစ်တော့ဘယ်လောက်ရှိမလဲချင်း
ကိုရဲရဲကပြောမယ်ဆိုရင်တော့ဒီအသက်20ကျော်လူငယ်တယောက်ဖြစ်တယ်ပေါ့လေဆိုတော့များသောအားဖြင့်ဒီကိုရဲရဲတို့လိုမျိုးအရွယ်လူငယ်ဆိုရင်ဒီရှေးခေတ်ကအဝတ်အစားတွေဒီရင်ကျေးမှုပစ္စည်းတွေကိုတံပိုးထားရမယ်ထိန်းသိမ်းရမယ်ဆိုတာမျိုးထက်ပေါ့နော်ဒီခင်းတဲ့အညီခေတ်ရှိပြေးနေဖို့အတွက်ကိုပဲဟိုများသောအားဖြင့်ကပို့ပြီးတော့စိတ်ဝင်စားခဲ့ကြတယ်ပေါ့လေဆိုတော့ကိုကအခုလိုမျိုးဒီကိုနိုင်ငံကရှေးခေတ်ပစ္စည်းတွေကိုရင်ကျေးမှုတွေကိုမြှင့်တင်ဖို့တိုင်းနေတယ်စူးစမ်းနေတဲ့ခါကျတော့ကိုနဲ့လူတွေထဲမှာရောဘယ်လိုတုံ့ပြန်မှုရလဲရှင်အဲ့ဒီပုံမှာ
ကျော်လူတွေကတော့တိတ်ပြီးတော့ဟိုဟာမရှိကြဘူးဘယ်လိုကောင်းမလဲဟိုဝေဖန်တာမျိုးမရှိကြဘူးကျော်လူတွေကတော့အများအောက်ပြည့်ရယ်ပေါ့နော်ဟိုဘယ်လိုကောင်းမလဲအခုဆိုဟိုအမပြောသလိုပေါ့နော်လူငယ်တွေဆိုလို့ရှိရင်အခစ်ရှိပြေးကြတယ်ခစ်မိတယ်ပေါ့နော်ဒီလိုမျိုးတွေဟိုဟာထင်ကြအဲ့လိမ့်မယ်ပေါ့နော်ရှင်းတော့အကြောင်းကြီးစိတ်ဝင်စားဘူးဟိုတို့ယူရအမွေနဲ့ဒီစိတ်ဝင်စားစသဖြင့်ဟိုလိုပြောကြမယ်တကယ်တော့မဟုတ်ဘူးနော်ဒီလူငယ်တွေကကျွန်တော်ဆိုပွဲတွေစီစဉ်ဖြစ်တယ်ပေါ့နော်ပြပွဲတွေစီစဉ်နေအဲ့လိုခါကြီးဆိုလို့ရှိရင်လူငယ်တွေကပဲအချင်းချင်းပြန်ပြီးတော့အားပေးအမြောက်ပြုကြတာအများကြီးရှိတယ်ပေါ့နော်ဟိုပြီးခဲ့တဲ့ဒီ2023 January လောက်ဆိုကျွန်တော် solo exhibition လုပ်တယ်ပေါ့နော် exhibition ဆိုတာကျွန်တော်ရဲ့ဟိုမိသားစုအမွေနဲ့ပစ္စည်းလေးတွေပြပွဲတစ်ခုလုပ်တယ်ပေါ့နော်အင်ဂျီဘာပုံမြင်ဆိုတဲ့နာမည်နဲ့လုပ်တယ်ကျွန်တော်အဖွားရဲ့story အဖားရဲ့ stories တွေကိုကျွန်တော်ပြထားပါတော့အဲ့ရဆိုကောင်မလေးတယောက်ဆိုလို့ရှိရင်ကြည့်ပြီးတော့သူမိုးတယ်ဘာဖြစ်လို့လဲဆိုတော့သူကလေသူ့အဖားရှိစဉ်တော့ငါရဲ့အဖားကိုသူဟိုစိုးခဲ့တယ်အဖားပေါ်မှာစိုးခဲ့တယ်ပေါ့နော်ဆိုဒီလိုလုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အဲ့လိုမျိုးဘာမှမရှိအဲ့လိုတုတ်ပြန်နေရှေ့အဲ့ကောင်မလေးအဖေအရွယ်အဖေတော့16 17ဒီလောက်ပဲရှိမယ်အဲ့ကလေးမလေးဆိုအဲ့လိုပေါ့နော်စသဖြင့်လူငယ်အချင်းချင်းကတော့ဟိုဘာလို့လဲအပြေအမြောက်ပြည့်တယ
်ဆိုဒီမှာတခုဆက်ပြီးတော့မေးချင်တာကအကိုရဲရဲကအချိတ်ပစိုးတွေဝတ်တာတတိထားမိပါတယ်ဆိုတော့အဲ့ဒါကရောဒီမြမအချိတ်နဲ့ပတ်သက်လို့ပို့ပြီးတော့မှဟိုပို့စိတ်ဝင်စားမှုရအောင်လုပ်တာမျိုးလားရှင
်ဟုတ်တယ်ပြောမယ်ဆိုရင်တော့အဲ့လိုပို့ပြီးတော့စိတ်ဝင်စားမှုရအောင်လုပ်ချင်တာလေးဖြစ်တယ်ပေါ့နော်ဟိုအခုဒီခေတ်မှာဒါလေဟိုဘလို့ဖြစ်ကုန်တယ်မသိပါဘူးအဲ့လိုအချိတ်ဟိုယောက်ျားလေးဝတ်ကြလို့ရှင်ဘာမလို့မိမဆန်နေတို့စသဖြင့်ထမင်းကြီးပတ်ထားတာလားလို့စသဖြင့်ဒီလိုတွေပြောကြတာလေအဲ့တော့ဆိုကျွန်တော်အဲ့ဒီဟာကိုသိလက်မခံချင်ဘူးအဲ့တော့တကယ်တော့အချိတ်ဆိုတာရှေးတုန်းကအဲ့လိုဘယင်းနေမင်းကြီးမင်းသားကြီးဝတ်ခဲ့တယ်နောက်ပြီးတော့ဒီဟာတွေကဟိုနောက်ပိုင်းမှာကိုလိုနီခေတ်မှာတော့မှဟိုနိုင်ငံကြီးချင်းချားရဲ့နိုင်ငံကြီးကောင်းဆောင်နေရတော့အချိတ်တွေဟိုဂုံယူစွာနဲ့ဝတ်ကြတဲ့ဟာတွေရှိတယ်ပေါ့နော်ယောက်ျားကြီးတွေပေါ့နော်ကျွန်တော်လည်းဒီလို practice ခုအနေနဲ့ကျွန်တော်အဲ့လိုပွဲတွေမှာဆိုအချိတ်ပစိုးတွေဝတ်တယ်ဆက်စားခြင်းဝတ်တော့ကျွန်တော်ရှက်တယ်ဘလို့ငါ့ကိုဘလို့မြင်မလဲဘာလဲဆိုင်နံပါတ်6ရောက်ကျွန်တော်ကအဲ့လိုအချိတ်နဲ့တသားရဲလို့ဖြစ်လာအောင်နော်နောက်တစ်ခုပြောရမယ်ဆိုရင်အချိတ်ကလေဟိုယောက်ျားဆန်နဲ့မိန်းမဆန်နဲ့စသဖြင့်မရှိဘူးနော်ဟိုယောက်ျားလေးဝတ်တဲ့အစင်နဲ့မိန်းကလေးဝတ်တဲ့အစင်ဆိုတာရှင်းတော့အတူတူပဲဆိုတာဟိုတူကြတယ်ဆိုတာကျွန်တော်မြင်သွားမြင်တယ်ပေါ့နော်ဒီလို pattern ကြီးပေါ့နော်ဒီဟာဆိုလို့ရှိရင်ဟိုဟာပေါ့ဘလို့ခေါမလဲလွတ်လပ်ရည်ရပြည်နောက်မှာနိုင်ငံတော်သမ္မတကြီးပေါ့နော်ဒေါက်တာပါဦးဆိုတာသူဝတ်တဲ့အစင်ကဒီလိုမျိုးလေးတွေပေါ့နော်ဒီလိုမျိုးလေးတွေပေါ့ဒီလိုအစင်နေဆိုရင်အဲ့လိုယောက်ျားတွေလည်းဝတ်ကြတာပေါ့နော်နောက်တစ်ခုကကျတော့ဒီလိုမျိုးဒီအဖြူပေါ်မှာဟိုမြင်ရလားတော့မသိဘူးဒီအဖြူပေါ်မှာဒီလိုငွေရောင်းအဲ့လိုဖောက်ထားတဲ့အစင်လေးတွေပေါ့နော်ဒီလိုအစင်မျိုးကျတော့ကျွန်တော်ရဲ့အဖိုးပေါ့နော်ကျွန်တော်အဖိုးကသူ့ရဲ့မင်္ဂလာဆောင်မှာအဖွားနဲ့ဆင်တူဒီလိုဟာမျိုးဝတ်တယ်ပေါ့နော်ကျွန်တော်ဒီဟာလေးကိုပြန်ပြီးတော့ဟိုကျွန်တော်အဲ့ဒါကိုကျွန်တော်ပွဲတစ်ခုမှာကျွန်တော်ပြန်ဝတ်တာရှိတယ်ဒီလိုဟာဒီအစင်လေးပေါ့နော
်ဒီအချိတ်ဝတ်စုံတွေပါဝင်ပေါ့နော်ဒီရှေဟောင်းအတုပညာပစ္စည်းတွေလက်ရာတွေကိုထိမ့်သိမ့်နိုင်ဖို့အတွက်ကိုဒီမြန်မာ Culture Society ဒီမြန်မာရင်ကျေးမှုအတိုင်းဝန်းဆိုပြီးတော့မှကိုရဲရဲတည်ထောင်ထားပါတယ်ဆိုတော့ပြောမယ်ဆိုရင်ကိုရဲရဲကဒီရှေဟောင်းထိမ့်သိမ့်တဲ့ဘက်မှာပညာရှင်တယောက်တော့မဟုတ်ဘူးပေါ့လေဟိုဝါသနာရှင်အစ်စ်ဟိုစိတ်ဝင်စားသူတယောက်အစင်ဖြစ်တဲ့အခါကျတော့ဒီရှေဟောင်းရင်ကျေးမှုလက်ရာတွေကိုဒီရေရှည်ပေါ့နော်ထိထိရောက်ရောက်ထိမ့်သိမ့်နိုင်ဖို့ဆိုတာကရောလက်တွေ့မှာဘလောက်ထိလွယ်နိုင်ပါမလဲရှင်
ခုနအရှိမပြောခဲ့တဲ့ဟာကြီးနဲ့ပြန်ပြောရမယ်ချိတ်ပြီးပြောရမယ်ဆိုရင်ကျွန်တော်ကဒီလိုအဝတ်စုံတွေစုပြီးဆိုလို့ရှိရင်ကျွန်တော်ကစာဖတ်တယ်နောက်တစ်ခုကကြတော့ဓာတ်ပုံအထောက်အထားတွေနဲ့ကျွန်တော်တိုက်ကြည့်တယ်နောက်တစ်ခုကကြတော့ကျွန်တော်ရှေ့မီနောက်မီလူကြီးတူမတွေကိုကျွန်တော်မေးတယ်ပေါ့နော်အန်တီရိုခစ်ကဒါဒါဒီလိုအစင်ကိုဘာခေါ်လဲဒီလိုမျိုးပေါ့အဖာရိုခစ်ကဘယ်လိုဆိုသူတို့ကလည်းပြန်ပြောပြတယ်အဲ့လိုစသဖြင့်ကျွန်တော်ကတော့ဟိုဟိုတခုခုသိချင်ပြီဆိုလို့ရှိရင်ကျွန်တော်အဲ့လိုလေ့လာရင်လေ့လာပြီးနဲ့ကျွန်တော်ဒီလိုမရက်သွားဘူးကျွန်တော်ဟိုဝတ်စုံတွေကိုစုပြီးတော့ကျွန်တော်ဒီဟာကိုကျွန်တော်ရည်ရွယ်ချက်ကဘာလုပ်ချင်တာလဲဆိုတော့ခုနကလို့ဟိုဘယ်လိုကောင်းလဲအသိပညာဖြန့်ဝေခြင်းတာအဲ့လိုမျိုးကျွန်တော်ပြရတဲ့ပွဲတိုင်းမှာကျွန်တော်လုပ်တဲ့ပွဲတိုင်းမှာဟိုကျွန်တော်ရေဟိုစုထားတဲ့ collection တခုမဟုတ်တခုကျွန်တော်ထုတ်ထုတ်ပြီးပြလေးရှိရပေါ့နော်အဲ့တော့ကျွန်တော်ဒီဟာတွေနဲ့ဟိုစုပြီးတော့ကျွန်တော်အဲ့လိုဟိုစာတမ်းတွေရေးခြင်းနဲ့ article တွေရေးခြင်းနဲ့ပေါ့နော်အဲ့လိုမျိုးစသဖြင့်ဒီလိုမျိုး academic ဘက်ကနေတွားခြင်းနဲ့ဒါပေမဲ့ academic လို့ပြောတဲ့နေရာမှာလည်းကျွန်တော်က degree တော့မရှိထားဘူးဒါပေမဲ့ကျွန်တော်မှတိထားတဲ့စာတွေလက်တွေစတာတွေတော့ကျွန်တော်ကတော့အဲ့ဒါတွေနဲ့တော့ကျွန်တော်လုပ်နေပေါ့နော်အခက်ခဲရလို့တော့ဟိုဘယ်နေရာမှာဆိုအခက်ခဲရတော့ရှိမှာမယ်ဒါပေမဲ့ရှိတဲ့အခက်ခဲထက်ကိုဟိုထက်ခဲကိုမလုပ်နိုင်လေဆိုတဲ့ဟာကိုဖြေရှာရင်းနဲ့ကြော်လွားဖို့ပဲကျွန်တော်ကတော့စဉ်းစားမိတာပဲ
မြမရင်ကျေးမှုအသက်အဝန်းမြမကာချာဆိုဆိုက်တီကိုတည်ထောင်သူကိုညံရဲရင်ဝင်ဖြစ်ပါရဲ့ရှင်ရှေးဟာဝက်စားစီရင်ပုံတွေကိုတက်နိုင်တဲ့များဆက်လက်ပြီးတော့လေ့လာမှတ်တမ်းတင်ထိမ့်သိမ်းသွားမယ်လို့ပြောပါရဲ့ရှင်ကျွန်မစုမြတ်မောင်ပ
ါ VOA American တန်ရဲ့သတင်းမှန်သတင်းညာတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး
ထိဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွေကိုဖြန့်ချီခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းပဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရုပ်သံကပတ်စင်အစီအစဉ်တွေကိုတင်ဆက်နေပါတယ်အခုတော့တတ်တရောင်သတင်းလော်ရဲ့အလဲပါနိုင်ငံတကာမီဒီယာတထေးကြီး Rupert Murdoch ကသူ့ချစ်သူ Alainer Zetkover နဲ့ဆက်ဆက်လိုက်ပါတယ်ဒီလိုနာမည်ကျော်ကြားသူတွေရဲ့အမှုပညာသတင်းတွေကိုတတ်တရောင်စီစဉ်မှာမအေးတန်နေကျော်ကတင်ဆက်ထားပါတယ်
American Fox သတင်းဌာနနဲ့ News Corp ကုမ္ပဏီဥက္ကဋ္ဌ Rupert Murdoch ဟာသူ့ရဲ့ချစ်သူ Elena Zekova နဲ့ဆင်ဆက်လိုက်ပါတယ်။သူတို့မိင်္ဂလာပွဲကို California ပြည်နယ်ကမာရောက်ပိုင်း Maraga စပြည့်ချန်ကြီးတွေမှာကျင်းပမှာဖြစ်တယ်လို့မလ9ရက်နေ့ကပဲပြောရေးဆိုခွင့်ရှိသူကကြေညာသွားပါတယ်။ဒီသတင်းကိုပထမဆုံးတင်ပြတဲ့ New York Times သတင်းဆောင်မှာတော့သူ့ရဲ့သရိုးသမီးလောင်းဟာရုရှားနိုင်ငံကအသက်68နှစ်အရွယ်အငြင်းစားသိပ္ပံပညာရှင်ဖြစ်တယ်လို့ဖော်ပြထားပါတယ်။သူကမော်လီကျူးဆိုင်ရာဇီဝဗေဒပညာရှင်ဖြစ်ပြီးတော့အသက်62နှစ်အရွယ်မားတောင်းနဲ့မနစ်ကနွေရာသီမှာစပြီးတော့တွဲခဲ့ကြတာပါအမေရိကန်သတင်းဌာနတွေမှာတော့သူတို့နှစ်ဦးလာမယ့်နွေရာသီဇွန်လမှာမင်္ဂလာဆောင်မယ်လို့ရည်နေပါတယ်တတိကြီးမားတောင်းအနေနဲ့အခုလိုမျိုးထိမ်းများတာအခုဆိုရင်9ချိန်မြောက်ဖြစ်ပြီးတော့ဆေးဆက်တာကတော့6ခါရှိသွားပါပြီသူတို့သမီးဖြစ်သူအလိနာဇက်ကိုဘာကတော့အရင်ကအိမ်အောင်ရှိခဲ့ပြီးတော့သူ့ရဲ့ခမောဟောင်းကကလေးကျွဲတတိအလက်ဇန်ဒါဇက်ကိုဘာဖြစ်ပါရင်ရူပမာတော့ဟာသူ့ရဲ့အလौတာဝင်တွေကနေပြီးတော့မနစ်ကစက်တင်ဘာကျမှအနားယူလိုက်တာဖြစ်လို့သူ့ရဲ့နှစ်80တာကာလရှည်တခြားသတင်းမီဒီယာလုပ်ငန်းရှင်ဘဝကိုအောင်မြင်မြင်နဲ့ညှိကုံးချုပ်ခဲ့တာဖြစ်ပါရင်ဟာရီယာရှင်စီတိုက်ဖေးသူကနေပြီးရုပ်ရှင်မင်းသားလို့ရုပ်ရှင်ကောင်းတွေအများကြီးရိုက်ကူးခဲ့တဲ့ဟောလိဝုဒ်မင်းသား Adam Sandler 2023ခုနှစ်မှာဝင်ငွေအများဆုံးရတဲ့မင်းသားဖြစ်ပါရင်နှစ်စဉ်ကမ္ဘာဝင်ငွေအများဆုံးစင်ပြူစုတဲ့ Forbes Magazine ကမလ10ရက်နေ့ထုတ်ပြန်တဲ့စာရင်းမင်းသား Sandler က Netflix Online ရုပ်သံလိုင်းမှာပြသတဲ့ Murder Mystery 2ရုပ်ရှင်ကထုတ်လို့တရုပ်ဆောင်မှုအပါအဝင်အလုပ်ကြီး၄ခုကိုလက်ခံခဲ့ပြီးဝင်ငွေဒေါ်လာ83သန်းရရှိခဲ့တာပါပါဝင်ရုပ်ရှင်ကားကိုထုတ်လုပ်သူဖြစ်နေရောခေါင်းဆောင်မင်းသမီးဖြစ်နေပါပါဝင်တဲ့မင်းသမီးမာကော့ထရော်ဘီကတော့ဝင်ငွေဒေါ်လာ59သန်းနဲ့ဒုတိယနေရာကလိုက်ပါရည်သူရဲ့ပါဝင်ရုပ်ရှင်ဇက်ကားက2023ခုနှစ်မှာဝင်ငွေအများဆုံးရတဲ့ဇက်ကားဖြစ်ပြီးတော့တကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာတန်1400ရရှိခဲ့တာပါဝင်ငွေအများဆုံးတတိယနေရာမှာတော့မင်းသား Tom Cruise ဖြစ်ပါရင်မနစ်ကယုံတင်တဲ့ Mission Impossible ဇာတ်ကားနဲ့2022မှာယုံတင်တဲ့ Top Gun နောက်ဆုံးကားတို့ကနေရရှိတာဖြစ်ပါရင်ဘာဘီရုပ်ရှင်ကားတွေကကန်နီယာမှာတရုတ်ဆောင်တဲ့ခေါင်းဆောင်မင်းသား Ryan Gosling Oscar တစ်ချိုစင်မှာလည်းပါတဲ့မင်းသားက၄ရောက်မြောက်ဝင်ငွေအများဆုံးနေရာမှာရရှိပြီးတော့ဒေါ်လာ43သန်းဝင်ခဲ့ပါရင်သူရဲ့ I'm Just Can't Read the Thing က Spotify Online တစ်ချင်းလွင်လိုက်မှာနားထောင်မှုပေါင်းတန်းတရာကျော်ရှိတာပါ Spine Car နဲ့နာမည်ကျော်တဲ့မင်းသား Matt Damon ကတော့မင်းသား Ben Affleck နဲ့ Air ဇာတ်ကားကို Amazon Company ကိုဒေါ်လာတန်း130နဲ့ရောင်းလိုက်ရတယ်လို့ Oscar တစ်ချို့ Oppenheimer ရုပ်ရှင်ဇာတ်ကားကနေပြောလဲဝင်ငွေရခဲ့ပြီးတော့ဒေါ်လာ43သန်းဝင်ခဲ့ပါတယ်ဝင်ငွေအများဆုံးဆန်တန်နဲ့အတူတူတရုတ်ဆောင်တဲ့မင်းသမီး Jennifer Aniston ကတော့ဝင်ငွေဒေါ်လာ42သန်းမင်းသား Leonardo DiCaprio က Killers of the Flower Moon ဇာတ်ကားနဲ့ဝင်ငွေဒေါ်လာ42သန်းတော့ရခဲ့ကြပါတယ်။သူတို့နောက်မှာတော့ဗြိတိသျှမင်းသား Jason Statham ကဒေါ်လာ42သန်းမင်းသား Ben Affleck ကဒေါ်လာ38သန်းနဲ့မင်းသား Denzel Washington ကတော့ဒေါ်လာ24သန်းတို့အသီးသီးရပြီးတော့ထိတ်ဆုံးကနေဝင်ငွေအများဆုံးတရုတ်ဆောင်10ဦးထဲမှာပါရှိပါတယ်။
ဒီရုပ်သံကအမေရိကန်နိုင်ငံဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပ
ါအမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
စင်ကာပူကမ္ဘောဒီးယားထိုင်းဗီယက်နမ်ဘရူနိုင်းနိုင်ငံခီးစဉ်တွေပြီးမှအရှေ့အာရှနဲ့ပစိဖိတ်လေးရာလက်ထောက်နိုင်ငံကြီးဝင်ပြီးဒန်နီယယ်ခရိုက်တန်ဘရင်းကရှီတောင်ရှာကမိတ်ဆွေနိုင်ငံအများပြားဟာတောင်တရုတ်ပင်လယ်အရေးဆိုရင်လေကြကြောင်းတရင်တောက်တွေကိုပြောပါတယ်တရုတ်နိုင်ငံကတောင်တရုတ်ပင်လယ်တစ်ခုလုံးလိုလိုကိုသူတို့ရဲ့အချုပ်ချာအာဏာပိုင်ဖြစ်တောင်းဆိုနေချိန်မှာဒီကိစ္စရေပိုင်နဲ့အငင်းပွားနေကြတဲ့ရှစ်တောင်ရှစ်နိုင်ငံတွေကြားမှာ So in Jeka, two Myanmar Lani Delu, Tuga, Piobari.
We've seen in a number of instances where
the people of the Myanmar Nga, Ningariga Ubri Ne Sanjimbi, Dong Dio Pin Le Din De Ma, Chilani Lani De, Daraga Nyazagu, Dreaming Gayabi, Chase Ning and Ego Chen Shaw, Jack Kang Hudi, Loni Bari. There are Loma let them can in the Amishidu, Didarima, Medimin Pisibari.
ဒီလိုရွေးချယ်ဖြစ်ပေါ်လာနေတဲ့စိုးရိမ်ပူပန်မှုတွေကိုတုံ့ပြန်ပေးနိုင်ဖို့အမေရိကန်ပြည်ထောင်စုဟာနီလန်သုံးသွင်းတဲ့လှုပ်ဆောင်နေကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးခရစ်တန်ပရင်ကပြောပါတယ်
First, we continue to focus on our diplomacy.
ဒီနေ့အပတ်ဝင်ကျွန်တော်တို့ရဲ့တန်ငင်းတမန်ကင်းနီလန်းဆောင်ရွက်ချက်တွေကိုဆက်လက်အားယုံစိုက်ပါမယ်။ဒီနည်းနဲ့ရေပိုင်တဲ့အငင်းပွားနေတဲ့တောင်းဆိုသူအားလုံးအပါဝင်နိုင်ငံအားလုံးအနေနဲ့သူတို့ရဲ့တောင်းဆိုချက်တွေဟာနိုင်ငံတကာဥပဒေအတိုင်းဖြစ်စေရပါမယ်။ဒါအပြင်တောင်းတရုပ်ပင်လယ်ပြင်တွင်းမှာလွတ်လပ်စွာသွားလာခွင့်လွတ်လပ်စွာပြန်တန်းခွင့်နဲ့အငင်းပွားမှုတွေကိုငြိမ်းချမ ကတိကူပြုစီရပါမယ
်ဒုတိယအချက်ကတော့အမေရိကန်ပြည်အောင်စုရဲ့လုံခြုံရေးစီးပွားရေးဓမ္မမဟုတ်သဘောပတ်ဝန်းကျင်ကိုထိခိုက်စေနိုင်တဲ့ရေကြောင်းဆိုင်ရာကိစ္စရပ်တွေအပေါ်လက်လတ်မီသိရှိနားလည်နိုင်မှုစွမ်းရည်တည်ဆောက်နိုင်ဖို့ကျွန်တော်တို့ဟာအချိန်စူးစမ်းအထောက်မှုနဲ့ဝေကြီးများစွာသုံးစွဲနေပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီး Crichton Brink ကပြောပါတယ်နိုင်ငံတွေကသူတို့ရဲ့ရေပိုင်တဲ့နေမြေတွေမှာဖြစ်ပျက်နေတာကိုနားလည်သဘောပေါက်ပြီးသူတို့ရဲ့ကိုယ်ပိုင်အကျိုးစီးပွားတွေကိုခုခံကာကွယ်လာနိုင်မယ်ဆိုရင်ဒီတာရင်းတည်ငြိမ်ရေးကိုလည်းပုံပုံပြင့်တင်ပေးမယ်လို့ယုံကြည်ပါတယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောပါတယ
် Thirdly and finally the United States continues
တရားနဲ့နောက်ဆုံးအနေနဲ့အမေရိကန်ပြည်ထောင်စုဟာကိုယ်ပိုင်စစ်ဆင်ရေးတွေကတဆင့်ဒေတာရင်းမှာနေ့စဉ်ပုံမှန်လှူရှားနိုင်ဖို့ဆက်လက်လှုပ်ဆောင်နေပြီးကျွန်တော်တို့ဟာနိုင်ငံတကာဥပဒေကခွင့်ပြုထားတဲ့နေရာတိုင်းမှာဆက်လက်ပြီးလေရင်တွေပြန်တန်းတာပင်မောတွေလှည့်လည်ခုံမောင်းတာတွေလှုပ်ဆောင်နေခြင်းအဖြစ်နိုင်ငံတိုင်းဟာအခွင့်အရေးတွေကိုတူညီစွာမျှဝေခံစားနိုင်စေဖို့ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုရဲ့ရှီမန်းချက်ပန်းနိုင်ကငင်းချမ်းရေးဒီငြိမ်းရေးလုံခြုံရေးနဲ့တာယာဝါပြောရေးကိုပြင့်တင်ဖို့ဖြစ်ပြီးနိုင်ငံတကာဥပဒေကိုလေးစားလိုက်နာတာအငင်းပွားမှုတွေကိုငြင်းငြမ်းစွာဖြေရှင်းနိုင်အောင်တမကချုပ်ချအာဏာနဲ့အကျိုးစီးပွားကိုကာကွယ်နိုင်ဖို့နိုင်ငံတွေမှာသူတို့ရဲ့ကိုယ်ပိုင်စွမ်းရည်တွေရှိစေရေးအာမခံနိုင်ဖို့ဖြစ်ပါလေဒီလိုလှုပ်ဆောင်ပေးခြင်းအပြင်ပါရွေးနဲ့တွက်ဆချက်တွေနဲ့ပဋိပက္ခတွေကိုတားဆီးနိုင်မှာဖြစ်တယ်လို့ငင်းငင်းနဲ့တည်ငြိမ်ရေးအတွက်အခွင့်အလမ်းတွေကိုတုံ့ပြန်ပေးနိုင်မယ်လို့အမေရိကန်ပြည်ထောင်စုကယူဆထားပါတယ
်အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ဒီနေ့အတွက်ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲခုတော့သတင်းအခြေချုပ်ကိုပြောပြပေးပါမယ်ကစားဒေသတွေက Shifa Say ကို March 18ရက်နေ့မနေ့စောပိုင်းကအစ်ရွှေတက်တွေဝင်ရောက်စီးနေတဲ့အချိန်မှာတိနတ်တမ20ကျော်တိစုံခဲ့တယ်လို့အစ်ရွှေတက်ဖွဲ့ကပြောပါတယ်။ပါလက်စတိုင်းကျမရဲ့အာရဘိုင်းတွေကတော့ဒီစစ်စစ်ရေးမှာလူအများပြတိစုံခဲ့ပြီးအဆောက်အအုံထုပြင်းထန်စွာမီးလောင်သွားတယ်လို့ဆိုပါတယ်။ Hamas ကောင်းဆောင်တွေကစေယုံကိုထပ်ပြီးအုံချနေကြတယ်ဆိုတဲ့ထောက်လိုင်းရေးသတင်းတွေရအထူးတက်ဖွဲ့နဲ့တိကျတဲ့စစ်စစ်ရေးဆင်နွှဲခဲ့တာလို့အစ်ရွှေတက်ကပြောပါတယ်။စစ်စီအတွင်းအစ်ရွေးတပ်သားတို့တည်ဆုံခဲ့တယ်လို့ဆိုပါတယ်။ယူကရိန်းမှာတော့ယူကရိန်းတမန်ဗိုလိုဒီမာဇယ်လင်စကီနဲ့အမေရိကန်ရီပဘလစ်ကန်အထက်တော်မှလင်းစေးဂရဟမ်တို့တနင်္လာနေ့အစောပိုင်းမှာဆွေးနွေးခဲ့ကြပါတယ်။မြို့တော်ကီးမှာအထက်တော်မှဂရဟမ်အပါအဝင်အမေရိကန်ကိုယ်စားလှယ်တွေနဲ့ယူကရိန်းတမန်ဇယ်လင်စကီတို့တွေ့ဆုံဆွေးနွေးခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကဒီမိုကရေစီထိပ်သီးအစည်းအဝေးကိုတက်ရောက်နေပါတယ်။ကမ္ဘာနိုင်ငံတစ်ပွဲကျော်မှဒီနှစ်ထဲရွေးကောက်ပွဲတွေကျင်းပဖို့ရှိနေချင်းလူမှုကွန်ရက်တွေဉာဏ်ရည်ထုနည်းပညာအပါဝင်နည်းပညာသစ်တွေကြောင့်သတင်းတုသတင်းအမှားတွေရဲ့ချိန်ချောက်မှုတွေမကြုံစဘူးတိုးလာနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။နေမြန်စွာပြောင်းလဲနေတဲ့သတင်းလောကဟာအဲ့ဒီနည်းပညာတွေကြောင့်ပိုပြီးအချိန်မြင့်လာသလိုသတင်းတုသတင်းမှားတွေကလည်းတိုးလာတဲ့အတွက်ဘေးပတ်ဝန်းကျင်ကအဖြစ်ပျက်တွေအပေါ်မှာလူတို့ရဲ့အမြင်တွေပုံမှုရှုပ်ထွေးသွားစေတယ်လို့လဲဆိုပါတယ်ခင်ဗျာတရင်ကျုပ်ချက်အချင်းကျုပ်ကတော့ဒီလောက်ပါပဲဒီနေ့အင်ကာမနဲ့အစီအစဉ်ထုတ်လို့ရေးမှုကမတ်တိန်ကြီးထိုက်ပါ UA American Yota M. Nabai season with Radio Galaman, a Chona Igan and Kona IT, Lido Media, Thousand and Laser Go, Lido Media, Tia Gozeb, UA, YouTube, and Facebook, Samina Regale, Payu, Nas, and Tishu Nemare. Dora Shimane, what, Nima, Pidu, Pida, Alo, Baking, Jama, Jafasi, UA Gunas and Jared, Jesu, two Demare, Jonathan Mountain, Ma.